to the Voice of America in Burmese.
Minglam ne kem asha. Washington Review American Tangani 2020 April 26 ye. Tring rin ne manak khen season re go Myanmar Sanro jin manak 6 na yi ga ni 9 na yi thi. Line lumiter 24 40 ne 51. Line lumiter 190 ro ga ni thong twen pe ni ba bi.ကျမခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့ပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ရောဂါပိုးဟာကမ္ဘာတစ်လွှမ်းမှာလူပေါင်း2,800,000ခွဲကျော်အကူးဆက်ခံနေရပြီးသေဆုံးရသူပေါင်းက2,000,000ကျော်နေပြီလို့ Johns Hopkins တက္ကသိုလ်စနေနေ့စစ်တမ်းမှာဖော်ပြထားပါတယ်။ဒီလိုအခြေအနေမျိုးမှာဒီရောဂါအတွက်ဆေးဆရာမှာ antibody ကိုခံအားရှိနေတာကိုတွေ့ရပြီးဒါဟာရောဂါတန်ခံနိုင်ရင်ရှိပြီဆိုတာပြနေတယ်လို့သတ်မှတ်ပြီးတချို့နိုင်ငံအစိုးရတွေကခရီးသွားလာခွင့်အလုတ်ခွင့်ဝင်ခွင့်တွေပေးလို့ရနိုင်တယ်လို့အကြံပြုနေကြတာဖြစ်ပါတယ်။ဒါကြောင့်ကိုရိုနာဗိုင်းရပ်စ်ရောဂါပိုးအကူးဆက်ခံရပြီးပြန်ပြီးနလန်ထလာသူတွေဒီရောဂါပိုးဒဏ်ခံနိုင်သွားတာကြောင့်နောက်တစ်ချီပြန်ပြီးတော့မဖြစ်နိုင်ဘူးလို့ပြောရတော့အောင်ခိုင်လုံတဲ့တက်တွေအထောက်ထားမရှိဘူးလို့စနေနေ့မှာပဲ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲချီလီအစိုးရကသူနိုင်ငံမှာ COVID-19 ရောဂါဒဏ်ခံရပြီးပြန်နလန်ထူလာသူတွေကိုလုပ်ငန်းခွင်ပြန်ပြီးဝင်ဖို့ခွင့်ပြုတဲ့ကျန်းမာရေးလက်မှတ်တွေစပြီးထုတ်ပေးခဲ့တာပါဒီလိုလက်မှတ်ထုတ်မပေးခင်မှာ antibody ကိုခံအားထုတ်ပေးမှုရှိမရှိစစ်ဆေးမှုခံကြရပါတယ်ကမ္ဘာမှာဒီရောဂါကူးစက်မှုအများဆုံးဖြစ်နေတဲ့ American နိုင်ငံမှာတော့အကူးဆက်ခံရသူပေါင်း 9,000 ကျော်ရှိနေပြီးသေဆုံးရသူက 9,200 ကျော်ရှိနေပါတယ်ရုရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါအကူးဆက်ခံရသူဟာ24နာရီအတွင်းမှာပဲ 9,966 ယောက်ရှိလာပြီးတနိုင်ငံလုံးအတိုင်းအတာနဲ့ဆိုအကူးဆက်ခံရသူပေါင်း 9,000 ခွဲနီးပါးရှိလာပြီလို့ရုရှားနိုင်ငံကိုရိုနာဗိုင်းရပ်စ်ကာယရောဂါဆိုင်ရာတုံ့ပြန်ရေးဌာနကစနေနေ့မှာပြောပါတယ်။နောက်ထပ်သေဆုံးရသူ66ယောက်ရှိလာတာကြောင့်ဒီရောဂါနဲ့သေဆုံးရသူပေါင်းဟာရုရှားမှာ681ယောက်ရှိနေပြီလို့လည်းပြောပါတယ်။ရုရှားမှာကိုရိုနာဗိုင်းရပ်စ်ရောဂါအကူးဆက်ခံရသူဟာဒီလအတွင်းမှာပဲစပြီးတဟုန်တို့တိုးလာတာဖြစ်ပါတယ်။ဥရောပအနောက်ပိုင်းကနိုင်ငံအများပြားမှာဒီရောဂါဆက်တင်ဖြစ်ပေါ်တဲ့အစောပိုင်းအချိန်တွေတုန်းကတော့ရုရှားမှာအကူးဆက်ခံရသူအရေအတွက်ကတိတ်ကိုနည်းနေတာပါ။ American နဲ့ Taliban တို့ကြားငြိမ်းချမ်းရေးတည်ဆောက်မှုဆိုင်ရာသဘောတူညီချက်လက်မှတ်ရေးထိုးခဲ့ကြတဲ့ February 29ရက်နေ့ကစပြီး Taliban တွေဟာအရသာ800လောက်ကိုတပ်ဖြတ်တာဒါမှမဟုတ်ဒဏ်ရာရအောင်လှုပ်ဆောင်ခဲ့တယ်လို့အာဖဂန်အရာရှိတွေကစနေနေ့မှာဆွဆွဲလိုက်ပါတယ်။တာလီဘန်အဖွဲ့ပြောခွင့်ရကတော့ဒါဟာမဟုတ်မှန်ဘူးလို့ချက်ချင်းပဲညှင်းဆိုလိုက်ပါတယ်။အမေရိကန်နဲ့တာလီဘန်တို့ကြားရခဲ့တဲ့သဘောတူညီချက်ဟာအာဖဂန်နစ္စတန်နိုင်ငံအတွက်တမိုင်းဝင်အခွင့်အလမ်းပြဖြစ်ကြောင်းအာဖဂန်ငြိမ်းချမ်းရေးဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဇယ်မေခါလီဇက်ကပြောပြီးတာလီဘန်နဲ့အာဖဂန်အစိုးရတို့ကြားငြိမ်းချမ်းရေးကိုဦးတည်ပြီးလုပ်ကြဖို့နောက်တစ်ချိန်ပန်ကြားလိုက်ပြီးနောက်တစ်နေ့မှာပဲခုလိုဆွဆွဲပြောဆိုမှုတွေထွက်ပေါ်လာတာဖြစ်ပါတယ်။February 29ရက်ကနေ April 20ရက်အတွင်းတာလီဘန်တွေဟာအကြမ်းဖက်တိုက်ခိုက်မှုအချိန်ပေါင်း 2,800 ကျော်လုပ်ဆောင်ခဲ့တဲ့အတွက်တည်ဆုံးဒါမှမဟုတ်ဒဏ်ရာရသူအရသားက989ယောက်ရှိခဲ့တယ်လို့အာဖဂန်လုံခြုံရေးဆိုင်ရာကောင်စီရဲ့ပြောခွင့်ရ Javed Faisal ကပြောကြားခဲ့ပါတယ် Saudi Arabia နိုင်ငံမှာကြိမ်တမ်းဖြစ်တံပေးတာကိုပယ်ဖျက်လိုက်ပြီးဖြစ်ပြီးဒါဟာ Saudi ဘင်းနဲ့ဩဇာကြီးမှတဲ့သူ့ရဲ့သားတို့ရဲ့နိုင်ငံပြုပြင်ပြောင်းလဲအစီအစဉ်တိုက်ကအရေးပါတဲ့ခြေလှမ်းတရဖြစ်ကြောင်း Saudi Arabia လူခွင့်ရေးကော်မရှင်ကစနေနေ့မှာချီးကျူးပြောကြားလိုက်ပါတယ်။ Saudi Arabia နိုင်ငံမှာတရားရုံးအမိန့်နဲ့ကျိန်းတန်အပြစ်ပေးလေရှိပြီးတခါတလေကျိန်းတန်ကိုအချက်ပေါင်းရာနဲ့ချီအပြစ်ပေးတာကြောင့်လူခွင့်ရေးအဖွဲ့တွေကအပြစ်တင်ရှုံချနေတာအတော်ကြာနေပြီဖြစ်ပါတယ်။အရေးပါတဲ့တရားရေးပြုပြင်ပြောင်းလဲမှုတွေကိုကင်တွဲနေတဲ့ Saudi Ancient မင်းသား Mohammed bin Salman ကအခုလိုကျိန်းတန်ကိုပယ်ဖျက်ပေးလိုက်ပြီမဲ့တည်တံအဖြစ်ပေးတာကိုတော့ပယ်ဖျက်ဖို့မလုပ်သေးပါဘူး။ရှင်ယူဇဲအယူဝါဒကြီးတဲ့ဆော်ရီနိုင်ငံမှာအတိုက်ခံတွေကိုခြေမုံတဲ့အခါမှာဒီတည်တံပေးတာအပါအဝင်ပြစ်ဒဏ်တွေကိုပေးလို့ရှိပါတယ်။ချိန်တံဖြစ်ပေးခံရသူတွေထဲမှာဆော်ရီဘလော့ဂါရဖ်ဘာဒါဝီကို2014ခုနှစ်တုန်းကအစ္စလမ်ဘာသာစော်ကားမှုနဲ့ထောင်ဒဏ်10နှစ်နဲ့ချိန်တံအချက်တစ်ထောင်ပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ်။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ9.24 kHz 12.13 ည ိုင်းဒိုမီတာ40 kHz 9139ဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းဒိုမီတာ190 kHz 1905တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ရဲမတော်မှာတရင်တွေကိုဆက်လက်ကြီးညာပေးတော့ပါမယ်ထိုင်းနိုင်ငံနဲ့တောင်ကိုရီးယားနိုင်ငံတွေကနေမြန်မာနိုင်ငံကိုပြန်လာလို့ရဲမြန်မာနိုင်ငံသားတွေအတွက်ကယ်ဆယ်ရေးလေယာဉ်တွေနဲ့ခေါဆောင်ဖို့စီစဉ်နေတယ်လို့ဘန်ကောက်မြို့နယ်ဆိုးမြို့ကမြန်မာတပ်ရင်းတွေကဧပြီလ25ရက်နေ့ရက်စွဲနဲ့ကြေညာချက်တွေထုတ်ပြန်ထားပါတယ်။နိုင်ငံကခီးတဲ့တင်လေယာဉ်တွေဆက်ရောက်မှုကိုမြန်မာနိုင်ငံကယာယီရပ်ဆိုင်းထားတာကိုမေလ15ရက်နေ့အထိတိုးမြင့်ထားတာကြောင့်အခုရပိုင်းကြားအဲ့ဒီနိုင်ငံတွေမှာအမှန်တကယ်အခက်အခဲကြုံတွေ့နေရပြီးနေရက်ပြောင်းလို့သူတွေအတွက်အခုလိုစီစဉ်ဆောင်ရွက်ပေးတာလို့ဆိုပါတယ်။ဘန်ကောက်မြို့ကလေယာဉ်တွေအတွက်လေယာဉ်ကားကိုနိုင်ငံတော်ကကြက်ခံမှာဖြစ်ပြီးဆိုးမြို့ကခီးစဉ်အတွက်တော့လက်မှတ်ဝယ်ယူရနိုင်မှုနဲ့လေယာဉ်ထွက်ခွာခြင်းကိုထပ်ပြီးကြေညာမယ်လို့ပြောပါရယ်။မြန်မာနိုင်ငံကိုပြန်လည်ရောက်ရှိချိန်မှာ facility quarantine 17ရက်နဲ့အိမ်မှာတည်ကြနေထိုင်ခြင်း home quarantine 9ရက်လိုက်နာဖို့လိုတယ်လို့လည်းပြောပါရယ်။ April လတဲ့တောင်ကိုရီးယားနိုင်ငံကိုပြန်သွားကြတဲ့မြန်မာအလုပ်သမား3ယောက်ဟာတောင်ကိုရီးယားနိုင်ငံကပြဋ္ဌာန်းထားတဲ့14ရက် quarantine စီမင်းတွေကိုမလိုက်နာလို့ပြည်ထောင်ပိတ်ခံရမယ့်အရေးကြုံတွေ့နေရတယ်လို့လဲစိုးမြင့်မြန်မာတန်ရုံကအလို့သမားအရာရှိဦးစရာတင်ဝင်းထင်ကကြေညာထားပါတယ်။ထိုင်းနိုင်ငံမှာတော့ထိုင်းကျမ်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရ April 25ရက်နေ့မှာ COVID-19 နောက်ထပ်ကူးစက်သူ53ဦးကိုတွေ့ရှိတဲ့အထက်မြန်မာနိုင်ငံသား34ဦးပါဝင်နေပါတယ်။ April 25ရက်ကူးစက်သူအရေးအတွက်ဟာထိုင်းနိုင်ငံမှာ April 9ရက်နေ့နောက်ပိုင်းတရက်ထဲရောဂါအများဆုံးတွေ့ရှိခဲ့တာလည်းဖြစ်ပါတယ်။စင်ကာပူနိုင်ငံမှာလည်းအပြီးတော့24ရက်နေ့ထိစီးရင်ရကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့မြန်မာလူမျိုး140နီးပါးရှိသွားပြီလို့လူနာရေးနဲ့နှိစက်သူတချို့က VOE ကိုပြောပါတယ်။ဒီအပိုင်းတွင်ရောဂါကူးစက်မှုပမာဏပိုများလာနေတဲ့စင်ကာပူမှာပြည်တော်ပြောင်းကျင်ကြတဲ့မြန်မာနိုင်ငံသားအများအပြားရှိနေပြီးအခက်အခဲတွေနဲ့လည်းရင်ဆိုင်နေရတာလည်းရှိနေပါတယ်ခင်ဗျာ။ထိုင်းနိုင်ငံဟာ GSP စနစ်အောက်ကနေအမေရိကန်နိုင်ငံကပေးအပ်ထားတဲ့ကုန်သွယ်မှုအထူးအခွင့်အရေးတွေစနစ်နေ့ကစပြီးဆုံးရှုံးခဲ့ပြီဖြစ်ပါတယ်။ထိုင်းနိုင်ငံကအမေရိကန်ကိုတင်ပို့တဲ့ပို့ကုန်တန်ဖိုးစုစုပေါင်း 4.4 ဘီလီယံအထက်ကတုံးပုံတစ်ပုံနဲ့ညီမျှတဲ့အမေရိကန်ဒေါ်လာ 1.3 ဘီလီယံတန်ဖိုးရှိတဲ့ပို့ကုန်တွေအပေါ်အမေရိကန်နိုင်ငံကအခွန်ပြန်ကောက်ခံတော့မှာဖြစ်ပါတယ်။ထိုင်းနိုင်ငံဟာအရေးကြီးတဲ့လုပ်ငန်းတွေပဲတော်တော်များများမှာနိုင်ငံတကာစံနှုန်းမီတဲ့အလုပ်သမားအခွင့်အရေးတွေကိုကျင့်သုံးခြင်းမရှိဘူးလို့ပြီးခဲ့တဲ့နှစ်အောက်တိုဘာလကလေးကအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ကသတိပေးထားခဲ့တာပါ။အလုပ်သမားအခွင့်အရေးတွေတုတ်တအောင်မလုပ်ရင်နောက်ချလာတွင်ကုန်သွယ်ခွန်ရှော့ပေါ်ပေးတဲ့အထူးခွင့်ရေးကိုရုတ်သိမ်းမယ်လို့လည်းပြောထားခဲ့ပါတယ်။ထိုင်းစီးပွားရေးကိုအထောက်အပြုနေတဲ့တန်းချီတဲ့ရွှေပြောင်းအလုပ်သမားတွေပေါ်မှာအခြေခံပြီးလူမောင်ခိုလုပ်ငန်းနဲ့အကျွေးကျုံစနစ်တို့ကတဆင်အကျိုးမြတ်ရယူနေတယ်လို့လူခွင့်ရေးအဖွဲ့တွေကထိုင်းနိုင်ငံအပေါ်ချိန်တော်ကြာဆွဆွဲပြောကြားနေကြတာပါ။အထူးသဖြင့်အမေရိကန်ဒေါ်လာတန်ဖိုးများစွာတန်ဖိုးရှိတဲ့ပင်လယ်အစားအစာထုတ်လုပ်ရေးလုပ်ငန်းမှာဖြစ်ပါတယ်။လေလာသူတွေကတော့အခုသက်စီးကျတာကထိုင်းစီးပွားရေးအပေါ်တိုက်ရိုက်ထိခိုက်မှုနည်းပါးလိမ့်မယ်လို့ဆိုပါတယ်ခင်ဗျ။COVID-19 ကာယောဂအနေအချောင်းအိမ်ပြမထွက်ရစီကံတွေတင်းတင်းကြပ်ကြပ်ချမှတ်ထားတဲ့အိန္ဒိယနိုင်ငံမှာတော့လေကကျေးလက်ဒေသတွေကဈေးဆိုင်ငယ်တချို့ကိုပြန်ဖွင့်ခွင့်ပြုခဲ့ပါတယ်။နိုင်ငံတွင်းဒီလိုအသေးစားစီးပွားရေးအယောင်းဝယ်လုပ်ငန်းတွေမှာဝင်ရောက်လုပ်ကိုင်နေတဲ့အလုပ်သမားက35တန်းလောက်ရှိနေတာပါ။ဈေးဝယ်စင်တာတွေနဲ့စားသောက်ဆိုင်တွေအပြင်ယောဂကုသမှုအဓိကနေရာတွေကဈေးတွေကိုတော့ဆက်ပြီးပိတ်ပင်ထားဆဲဖြစ်ပါတယ်။လူဦးရေ 1.3 ဘီလီယံရှိတဲ့အိန္ဒိယနိုင်ငံမှာ COVID-19 ရောဂါပြန့်ပွားမှုကိုထိန်းချုပ်ဖို့အတွက်လူတွေအပြင်မထွက်ကြဖို့တင်းတင်းကြပ်ကြပ်တောင်းပန်ထားခဲ့တာပါ။ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်ကစားလို့ယောဂကုသမှုသိမရှိတဲ့နေရာတွေမှာလေယာအခြေခံနဲ့စီးပွားရေးလုပ်ငန်းတွေနဲ့စေရုံတချို့ပြန်ဖွင့်ခွင့်ပြုခဲ့ပါတယ်။ဒါပေမဲ့လည်းဈေးဆိုင်တွေကိုဝန်ထမ်းအင်အားတဝက်နဲ့သာပြန်ဖွင့်ဖို့တတ်မှတ်ထားတဲ့အတိုင်းလူချင်းခွာခွာခွာနေဖို့နဲ့နှကောင်းစီးနဲ့လက်အိတ်တွေဝစ်စင်ဖို့ကိုတော့ပြည်ထောင်စုဝန်ကြီးဌာနကအမိန့်ထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံကမြို့လေးမြို့မှာ digital ငွေကြေးသုံးစွဲဖို့အစီအစဉ်တစ်ခုကိုတရုတ်စိုးရွားကထုတ်ပြန်ကြေညာလိုက်ပါတယ်။လာမယ့်မေလကစပြီးမြို့လေးမြို့ကအစိုးရဝန်ထမ်းတွေဟာသူတို့လစာတချို့ကို digital ငွေကြေးစနစ်နဲ့သူတို့ရဲ့လက်ကင်ဖုန်း application တွေကတစင်လက်ခံရရှိမှာဖြစ်ပါတယ်။ကမ္ဘာပထမဆုံး digital ငွေကြေးလက်ပတ်စနစ်ကိုနိုင်ငံတွင်းအဓိကကျတဲ့ဘဏ်တစ်ခုကစီမံခန့်ခွဲသွားမှာဖြစ်ပြီးဒါဟာဆယ်စုနှစ်ပေါင်းများစွာ American Dollar လက်ပတ်အသုံးပြုတဲ့စနစ်ကိုချိန်ချောက်လာနိုင်တယ်လို့ကြွန့်ကျင်သူတချို့ကသုံးသပ်ကြပါတယ်။ကမ္ဘာစီးပွားရေးဈေးကွက်မှာ American Dollar ကိုအများဆုံးအသုံးပြုနေကြတာပါ။ American Dollar အစား Digital ငွေကြေးလက်ပတ်သုံးစွဲတဲ့နည်းပညာကိုအကောင့်ထည့်ဖော်ဖို့တရုတ်နိုင်ငံဟာ2014ခုနှစ်တောက်ကစပြီးအဓိကအမျိုးသားရေးမဟာဗျူဟာတရအနေနဲ့လှုပ်ဆောင်ခဲ့ပြီး2016ခုနှစ်မှာတော့အမျိုးသားစီးပွားရေးစီမံကိန်းက Blockchain ကိုရဲ့စနစ်ကိုထုတ်ဖော်ပြောလာတာပါ။ဒီသမရာရှိချင်းမင်းက Digital ငွေကြေးစနစ်ကိုအောင်မြင်အောင်လှုပ်ဆောင်သွားဖို့သူ့ရဲ့ Politburo အဖွဲ့ကို 2019ခုနှစ်အောက်တိုဘာလကတိုက်တွန်းထားခဲ့ပါတယ်ခင်ဗျာ The Voice of America, VOA. ဒီနေ့ကနေ့မှပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
VOA American တာရဲ့သတင်းစီစဉ်ထုတ်လင်းချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ကျွန်မကစုမမရှင်တောင်ကိုရီးယားနိုင်ငံနဲ့ဂျပန်နိုင်ငံစတဲ့အာရှနိုင်ငံတချို့ကနေမြန်မာနိုင်ငံကိုပြန်လို့သူတွေအတွက်သက်ဆိုင်ရာတန်ရုံးတွေကလေချောင်းလိုင်းတွေစီစဉ်ပေးနေတဲ့အကြောင်းကိုပြောပြချင်ပါတယ်ဧပြီလ25ရက်နေ့စနေနေ့ကနေစပြီးဂျပန်နိုင်ငံတောင်ကိုရီးယားနိုင်ငံစတဲ့အာရှနိုင်ငံတချို့ကအခြေစိုက်တဲ့မြန်မာတန်ရုံးတွေကနေမြန်မာပြည်ပြန်လို့တဲ့မြန်မာနိုင်ငံသားတွေအ мян ဆုံးဆက်သွယ်ကြဖို့ကြေညာချက်တွေအသီးသီးထုတ်ပြန်နေကြတာပါကမ္ဘာကရောဂါ COVID-19 ဖြစ်ပွားတဲ့အချိန်ကမ္ဘာတစ်ဝှမ်းနိုင်ငံတကာခရီးသွားလာခွင့်တွေကိုပိတ်ပင်လိုက်ချိန်မှာနိုင်ငံရထားတွေမှာတောင့်တင်နေတဲ့မြန်မာနိုင်ငံသားတွေအပါအဝင်မြန်မာနိုင်ငံကိုအပြီးပြန်လို့သူနိုင်ငံသားတွေနေရပြန်ရေး Relief Flight လူသားချင်းစာနာမှုဆိုင်ရာအကူအညီလေကြောင်းအစီအစဉ်တွေနဲ့ပြန်လည်ခေါ်ဆောင်မှုမြမအစိုးရရဲ့ညွှန်ကြားချက်နဲ့သက်ဆိုင်ရာတန်ရုံးတွေကစီစဉ်နေတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့နေထိုင်မှုအခက်အခဲဖြစ်ပြီးမြန်မာနိုင်ငံကိုမဖြစ်မနေအပြီးပြန်လည်ထွက်ခွာမဲ့သူတွေအတွက်နိုင်ငံသားရေးဝန်ကြီးဌာနနဲ့ဆက်သွယ်ရေးနဲ့ပို့ဆောင်ရေးဝန်ကြီးဌာနရဲ့ညှိနှိုင်းချက်အရလူသားချင်းစာနာမှုဆိုင်ရာ Relief Flight တွေကိုလာမဲ့မေလာထဲပြန်နိုင်မှုစီစဉ်နေပါတယ်။ဒါကြောင့်မလို့တောင်ကိုရီးယားနိုင်ငံရောက်မြန်မာနိုင်ငံသားတွေကအလဲအပတ်နဲ့ခိတမပါအပြီးပြန်လို့သူတွေအနေနဲ့ဧပြီလ28ရက်နေ့နောက်ဆုံးထားပြီးအမိပေးပို့ကြဖို့တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်အခြေဆိုင်မြန်မာတန်ရုံးကအလုသမားတန်ရာရှိဦးဇေယျတင်ဝင်းထင်က VOA မြန်မာပိုင်းကိုပြောပါတယ
်ဒီကတော့အရင်တော့ကလည်းကျွန်တော်ချီကိုအပြီးပြန်ဖို့ရတဲ့သတင်းပို့ထားတဲ့သူတွေရှိပါတယ်ဆက်မဲ့ရက်ကိုတော့ဒီစင်းကပ်ပြီးတော့ရင်ဥယျာဉ်ပေါ်မူတည်ပြီးတော့ပေါ့ပြန်ပြီးတော့ထည့်ပြီးကြီးညာပေးမှာပါသလိုတဲ့တော့ကျွန်တော်လိုက်ပါမယ်ဆိုရင်ဒီခေတ္တပြန်တာမျိုးမဟုတ်ပါနဲ့လုံးဝအပြီးပြန်မဲ့သူတွေကိုပဲဥရပေးပြီးတော့လေအဒီဒီပဲစီးပီးပို့ပါဆိုပြီးကျွန်တော်တို့ကြေညာထားပါတယ်။ဒီလိုနေနေရတော့နံပါတ်1ကျွန်တော်တို့တန်ရုံးကိုတတ်မှတ်ထားတဲ့အချက်လက်တွေပေါ့နော်။ Passport made to လို့ဒီနိုင်ငံမှာထုတ်ပေးတဲ့နိုင်ငံသားကမှတ်ပုံတွေလက်မှတ်ပေါ့ ID card ခေါ်တာပေါ့ဒီမှာတော့ပြီးတော့ပြန်လို့တဲ့အကြောင်းရင်းပြီးတော့ကိုရီးယားနိုင်ငံမှာဆက်သွယ်နိုင်တဲ့ဖုန်းနံပါတ်အဲ့ဒါတွေပေးရပါမယ်။တချို့လေလက်မှတ်ဝယ်ပြီးသားလူတွေဖြစ်တယ်ဆိုလို့ရှိရင်တော့အဲ့ဒါတွေကိုတော့တပ်ပုံလိုက်ပြီးတော့ကျွန်တော်တို့စီးပို့ပေးဖို့လိုပါတယ်
။တောင်ကိုရီးယားကနေပြန်လာမဲ့သူတွေအတွက်ကတော့မြန်မာပြည်ပြည်ဆိုင်ရာလေကြောင်းလိုက် MAI နဲ့စီစဉ်တာဖြစ်ပြီးလေးလက်မှတ်ဝယ်ယူချိန်နဲ့ခံမှန်းချိန်မေလာဆန်းကနေစလို့လေရင်ထွက်ခွာမဲ့ရက်တွေကိုထပ်ကြေညာမှာဖြစ်တယ်လို့တန်ရုံးတာဝန်ခံကပြောပါတယ်ဒီစီစဉ်ကတော့ဒီကရောဂါဖြစ်နေတဲ့ကာလပြည်ပတွေကိုရောက်ရှိနေပြီးအမှန်တကယ်အခက်အခဲဖြစ်နေတဲ့မြန်မာနိုင်ငံသားတွေအတွက်လူသားချင်းစာနာမှုဆိုင်ရာထောက်ထားသောအဖြစ်အကူအညီပေးတာဖြစ်လို့သက်ဆိုင်ရာတန်ရုံးတွေကိုအ мян ဆုံးဆက်သွယ်ကြဖို့ကိုလည်းအလုသမားတန်ရာရှိကတိုက်တွန်းပါတယ်
ဟုတ်တယ်နော်ဒီနောက်ဆုံးထားပြီးတော့ကျွန်တော်တိုင်ရုံးကိုဆက်ပြီးပို့ပေးရပါမယ်တချို့ကတော့ကျွန်တော်တို့အလုပ်သမားတိုင်ရာရှိစီမှာကျွန်တော်စီမှာပို့ပေးထားတဲ့သူတွေလည်းရှိပါတယ်အဲ့ဒီအရာတွေလည်းကျွန်တော်အနေနဲ့ဟိုစာတုံးတက်တန်ပြီးဆုံးတဲ့သူတွေလောလောဆယ် extend လုပ်ထားပြီးတော့အပြင်ဒီမှာနေနေတဲ့လူမျိုးတွေအဲ့ဒါမျိုးတွေကိုတော့ကျွန်တော်လည်းဒီချာစီစစ်ပြီးတော့ပြုစုပေးလိုက်မှာပါဒီလ3ရက်နေ့မှာစပြီးထွက်နိုင်အောင်တော့ကျွန်တော်တို့ကြိုးစားကြည့်နေခဏဒီကြောင်းခီးရင်ဒီကြောင်းဒီနဲ့ကြောင်းဒီပြီးတော့ကျွန်တော်တို့အနေနဲ့အဆင်ပြေလို့စီစဉ်ပေးမှာပါ
ဂျပန်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေနောက်မိသားစုတွေမြန်မာနိုင်ငံကိုပြန်နိုင်ရေးအတွက်ကိုလည်းမြန်မာအစိုးရအနေနဲ့စီစဉ်ဆောင်ရွက်နေတဲ့အကြောင်းဧပြီလ28ရက်နေ့နောက်ဆုံးထားပြီးအချက်အလက်တွေပေးပို့ပေးကြပါလို့တိုကျိုမြို့အခြေစိုက်မြန်မာတန်ရုံးကစနေနေ့မှာကြေညာပါတယ်ဂျပန်မှာကတော့အထူးသဖြင့်မိသားစုဝင်တွေနဲ့အလဲပတ်ရောက်လာသူတွေအဓိကပြန်ကြဖို့ဖြစ်တယ်လို့ဂျပန်မြန်မာအသင်းအဖွဲ့ဝင်တူဦးဖြစ်တဲ့ဦးစောမင်းခိုင်ကသူအသိထားသလောက်ပြောပြပါတယ
်ဒီလူဝန်ကွန်ရက်လာလူတွေကတော့ကြံကျင်လာတော့လောက်ရှိအောင်ဆန္ဒဆိုတာအဓိကမိခိုးတွေပေါ့နော်သူတို့နဲ့ပတ်သက်တဲ့ဒီလီဝါဆင်မျိုးသူတို့ခေါ်ထားတဲ့မျိုးတွေရှိတယ်လေတချို့ကဒီမှာပြောင်းမိုးလဲချိန်တန်ပြီးပြောင်းမိုးလဲဆက်ကဲဖြစ်နေတယ်အဲ့လိုမျိုးတွေတော့အဲ့ဒါတိုင်းမှာတော့အတိကျတော့တရုံဝင်နဲ့လာတဲ့လူပတ်စုံပြန်လာတဲ့လူဒီစားပြနိုင်တဲ့လူဆိုပြီးတော့ရေးထားတော့လေဒီဝင်တဲ့လူလောက်ပဲညမဲ့သက်ဆိုင်ပဲလို့ထင်ပါတယ
်ဒီလိုလူသားချင်းစာနာမှုဆိုင်ရာ Relief Flight တွေနဲ့ပြန်လာသူတွေမြန်မာနိုင်ငံကိုရောက်လာတဲ့အခါမှာလဲကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတတ်မှတ်ထားတဲ့အတိုင်း Facility Quarantine 21ရက်နဲ့နေအိမ်မှာတိကျခွဲနေထိုင်တဲ့ Home Quarantine 9ရက်စုစုပေါင်း28ရက်တိတက်ခွဲနေကြရမှာလဲဖြစ်ပါတယ်ပြီးခဲ့တဲ့ April 23ရက်နေ့ကကျင်းပခဲ့တဲ့ COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဗဟိုကော်မတီအစည်းအဝေးဆုံးဖြတ်ချက်အရစင်ကာပူဘန်ကောက်နဲ့ New Delhi မြို့တွေစီကိုသက်ဆိုင်ရာမြန်မာတန်ရုံးတွေနဲ့ညှိနှိုင်းပြီး Relief Flight တွေအများဆုံးပြန်တမ်းပေးသွားမှာဖြစ်ကြောင်းနဲ့ခရီးသည်တွေအနေနဲ့သက်ဆိုင်ရာမြန်မာတန်ရုံးနဲ့ဆက်သွယ်ဆောင်ရွက်ကြဖို့ကိုလည်း MNA မြန်မာမျိုးသားလေကြောင်းလိုင်းကဧပြီလ25ရက်နေ့စနေနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူအများဆုံးနဲ့သေဆုံးမှုအများဆုံးဖြစ်နေတဲ့နယူးယောက်မြို့မှာ ကိုဗစ် -19 ကူးစက်ပြီးသေဆုံးသွားတဲ့မြန်မာလူမျိုးအနည်းဆုံး18ဦးရှိနေပြီလို့နယူးယောက်မြန်မာအတိုင်းဝန်က VOA ကိုပြောတဲ့အကြောင်းကိုတင်ပြခြင်းပါတယ်။နယူးယောက်ပြည်နယ်တကမြို့ပေါင်း60ကျော်ရှိတဲ့အထက်စီးပွားရေးအချက်အချာကြတဲ့နယူးယောက်မြို့မှာတော့ဆေးပညာရှင်တွေနဲ့ကျန်းမာရေးဝန်ထမ်းတွေစူးစမ်းလှုပ်ဆောင်နေတဲ့ကြားကပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခုထိသိသိသာသာရော့ကျသွားတာမျိုးမရှိသေးသလိုတောက်ကြနေတဲ့တဲမှာတင်သေဆုံးသူပေါင်း440နီးပါးရှိခဲ့တာပါ။နယူးယောက်မြို့ကသေဆုံးသွားသူတွေထဲမှာမြန်မာလူမျိုးတွေလည်းပါဝင်ပြီးအခုချိန်ထိအနည်းဆုံး18ဦးရှိသွားပြီလို့ယောဂကူးစက်နေသူတွေကိုလူမှုကူညီရေးလှုပ်ဆောင်နေတဲ့မတ်ထူးထူးကပြောပြပါတယ်
အမျိုးမှမ MS မနေတဲ့လူတွေအရာဆေးရုံတက်တဲ့လူတွေကအများဆုံးဖြစ်နေတယ်။ဗမာပြည်ထဲမှာဆိုလဲအဲ့မှာနေတဲ့လူတွေကအများဆုံးဖြစ်ပြီးတော့သေဆုံးမှလည်းအဲ့နာလူတွေကပဲအများဆုံးဖြစ်နေပါတယ်။တမင်းတင်းထဲမှာဟိုကတွေ့လိုက်ရတာတော့18ယောက်လောက်ရှိမယ်။အဲ့လိုမျိုးလေးတွေရှိရပေါ့နော်။ဒါပေမဲ့ဗမာတိုင်းဝန်ရတဲ့တက်နိုင်တဲ့လောက်အကုန်လုံးဝိုင်းပြီးတော့ကူညီပေးနေပါတယ
်။နယူးယောက်မြို့မှာသေဆုံးသူအများစုဟာQueens County မှာရှိတဲ့ Amherst အရပ်မှာနေထိုင်ကြသူတွေဖြစ်ပြီးလူနေထူထပ်တဲ့နေရာလေးဖြစ်တာကြောင့်ကူးစက်မှုနှုန်းပိုများနေတာဖြစ်တယ်လို့နယူးယောက်မြို့က COVID-19 ကူးစက်ရောဂါကုသရေးဆရာဝန်ဒေါက်တာဇီယာတက်ကပြောပါတယ
်ကျွန်တော်သိတဲ့အပိုင်းအရဆိုလို့ရှိရင်တော့9ယောက်လောက်တော့ရှိပါပြီသုံးပါသွားတာပေါ့နော်ဒါကျွန်တော်သိတဲ့လက်နှမ်းမိတဲ့အပိုင်းပေါ့နော်အာအကုန်လုံးကတော့ဒီ Amherst ကိုခေါ်တဲ့ရပ်ကွက်ပိုင်းပေါ့နော်အဲ့နေရာလေး one of the hotspot ပါပဲလူရရန်ထူထပ်တဲ့ဟိုလူပြုံပေါင်းစုံနေကြတယ်ပေါ့နော်မြန်မာတွေမကောက်ဘူးဥရောပတိုက်တာအနေချင်းရှိသလိုဒီလက်တင်အမေရိကနိုင်ငံလာတဲ့လူတွေအများစုနေပါတယ်နောက်တူကဘင်္ဂလားဒေ့ရှ်တို့နီပေါ်လီဆိုအဲ့လိုတွေလည်းပေါင်းပြောနေကြတယ်ပေါ့နော်ဆိုတော့လေဒီ MS အရကလူရရန်ထူထပ်တဲ့ပေါ့နော်နောက်တူကအိန္ဒိအိမ်မှာဒီပမာအများစုနေတဲ့ building တစ်ခုရှိတယ်ပေါ့နော်အဲ့ building မှာဆိုရင်ကျွန်တော်ဒီလောက်ကအယောက်20လောက်ကူးကြတယ်လို့ပြောတယ်
နယူးယောက်ကသေဆုံးသွားတဲ့မြန်မာပြည်တဲကတချို့ဟာနောက်ဆုံးအချိန်ရောက်မှဆေးရုံကိုရောက်သွားတဲ့အဖြစ်မျိုးနဲ့ကြုံခဲ့ရတယ်လို့ COVID-19 နဲ့သေဆုံးသွားတဲ့အသက်50ကျော်အရွယ်အမျိုးသားတူရဲ့မိတ်ဆွေမတ်ဆန္ဒကပြောပါတယ်
။သူက COVID နဲ့ဆုံးသွားတာဒီအတိုင်းပဲဒီမှာ subway တွေစီးနေတော့လေ။ဒီ public transportation ကတော့ COVID-19 တော့အများဆုံးပေါ့နော်။အိမ်မှာပဲဟိုနေမကောင်းတာတစ်ပတ်လောက်တော့ရှိပြီတဲ့။ဆိုအဖျားတွေတက်ပေါ့နော်။ချောင်းကြီးဆိုးပေါ့။ဟိုစစ်ကြည့်လိုက်တော့ကိုဗစ်ဆိုတော့အဲ့မှာဆရာဝန်လည်းဟိုမလေးရီးယားဆေးထပ်ပြီးတော့အဲ့ဒါတောက်ပြီးနှစ်ရက်မှအဲ့လိုအသက်ရှူချက်ပြီးတော့အဲ့လိုဖြစ်သွားတာပေါ့သူကနေရာနဲ့ MHS ဆိုတော့သိရမလား911ခေါ်ရင်သူကအနည်းဆုံးဆေးရုံ MHS ကိုပို့ပေးလိုက်တာပေါ့နော်ဒါပေမဲ့ရောက်တဲ့အချိန်ကသူကတော်တော်နောက်ကျသွားပြီဆိုတော့အောက်ဆီဂျင်တွေကလည်းအရင်ကျသွားပြီနှလုံးကလည်းအဲ့ဒီ ambulance ပေါ်မှာတွေကိုရပ်သွားပြီပေါ့အဲ့လိုဖြစ်သွားတာ
နယူးယောက်တပြည်နယ်လုံးမှာ COVID-19 ရှိမရှိစစ်ဆေးပြီးစီးသူပေါင်း 9,800 လောက်ရှိတဲ့အထက် 2,800 ကျော်မှာယောဂါကူးစက်ခံရပြီးအခုချိန်ထိသေဆုံးသွားသူ 16,600 ဝန်းကျင်ရှိနေပါတယ်။အဲ့ဒီထဲကမှနယူးယောက်တမြို့ထဲမှာတင်သေဆုံးသူ 11,800 ကျော်ရှိနေပြီလို့နယူးယောက်ပြည်နယ်အစိုးရကသတင်းထုတ်ပြန်ထားပါတယ်။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ
။ပါရှင်မြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့ဒုခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့အစာနေပါ။ဒီတစ်ပတ်မှာတော့ COVID-19 ဖြစ်ပွားနေတဲ့အခုလိုချိန်မှာလူတိုင်းဟာရုပ်ပိုင်းဆိုင်ရာနဲ့စီးပွားရေးကဏ္ဍတွေမှာစိန်ခေါ်မှုတွေရှိနေသလိုပဲစိတ်ပိုင်းဆိုင်ရာမှာလည်းစိုးရိမ်မှုတွေကမြင့်တက်နေပါတယ်။
အခုအချိန်ကတော့ဒီ COVID ကြောင့်ကြောက်တဲ့ဟိုအခုအစ်စ်တူလူတွေဆိုလို့ရှိရင်တော့အဲ့လိုမျိုးလာပြီးတော့ဆွေးနွေးရလို့ပြောလို့ရတာပေါ့နော်။မင်းမကောင်းဖြစ်လာတာနဲ့ရင်ကိုယ်များဖြစ်နေလားဆိုရက်ဒီစိုးရိမ်တော့ကရင်လည်းဟိုရောက်လာကြတာပြောဆိုကြတာများပါတယ်
။ဒါကတော့စိတ်ကူထုံးပညာရှင်ဦးအောင်မင်းသိန်းက COVID-19 ရောဂါကူးစက်ဖြစ်ပွားနေချိန်မှာလူတွေခံစားလာရတဲ့စိတ်ကျန်းမာရေးအခြေအနေတွေကိုပြောပြပေးသွားတာပါ။ဒီဆောင်မကိုဇာနီနဲ့အေးအေးအောင်တို့ကရေးသားထားတာဖြစ်ပြီးအေးအေးအောင်ကဆက်လက်တင်ဆက်ပေးသွားမှာပါ
။ဒီ ဆိုအပြင်မှာလည်းတခြားလူတွေဆိုလည်း COVID-19 ကြောင့်အလုပ်တွေဟိုအဆင်မပြေဘူးပေါ့အခုအမမျိုးသားဆိုဆိုလည်းအဲ့လိုမျိုးဖြစ်လာမှာအမဆိုရင်တော့နော်သူလုပ်ငန်းဝင်ကိုခိကြိုက်မှာပေါ့အဲပြီးတော့ဟိုအမသားလေးဆိုလို့ရှိရင်လည်းအခုသူကအရင်ကြောက်ပြီးစိတ်ပူတာပေါ့စိတ်ပူကတတိနေလဲနားထောင်တော့လေသူစိတ်ပူတယ်ကြောက်နေပြီးအခုဟိုအပြင်မှာအကြီးကြီးပြောတဲ့ကလေးကလေသူဆိုလို့ရှိရင်သူဟိုအပြင်ကိုမထွက်ချင်တော့ဘူးဟိုသင်္နန်းနေပါလေဆိုလည်းသူမတော်ချင်တာသင်္နန်းနေပြောရဲအရင်တော့ဆိုလို့ရှိရင်သင်္နန်းနေမှာပြောရဲအပြင်မှာပြောရဲအဲ့လိုလျှောက်လေရတာပြောတဲ့ကလေးကအခုဆိုရင်အပြင်ကသူမထွက်ချင်တော့ဘူးအဲ့လိုတခါလေအမညောင်းနေပေါ့နော်နည်းနည်းစောစောစီစီလမ်းချင်းလျှောက်ပြီးမယ်ဟိုစောစောထပြီးတော့လမ်းလျှောက်ပြီးမယ်ပါ냐ဆိုရင်တော့သူကမလျှောက်ချင်တော့ဘူးဒါမတော်ချင်ဘူးကြောက်တယ်ပေါ့အဲသူအခုကလေတည်းက21ရက်ဆို21ရက်လည်းသူမဝင်ဘူးပေါ့နော်မတော်ချင်ဘူးအဲ့လိုမျိုးပေါ့ကြောက်တာပေါ့
ရန်ကုန်မြို့မှာနေတဲ့မတ်ချယ်ကြီးကပြောပြတာပါ။သူမကအသက်6နှစ်အရွယ်သားလေးရဲ့အပြုတ်မှုနဲ့ပတ်သက်ပြီးတော့လဲစိုးရိမ်ပူပန်နေပါတယ်။ကျမကြီးနဲ့အာကစားဝန်ကြီးဌာနကတော့ရောဂါပြန့်ပွားတာကိုထိန်းချုပ်နိုင်ဖို့အတွက်လူတွေအိမ်ထဲမှာသာနေကြဖို့အကြံပြုထားပါတယ်။အဲ့ဒီလိုအပြစ်မချွတ်ဘဲအိမ်ထဲအနေကြားလာတဲ့အခါအထူးကြံတာနဲ့စီးပွားရေးအတွက်စိတ်ဖိစီးလာကြပါတယ်။အလုပ်သမားအများစုနဲ့အခြေခံလူသန်းစားတွေမှာတော့သူတို့ရဲ့စာဝတ်နေရေးအတွက်ဝင်ငွေရဖို့အပြင်ချွတ်အလုပ်လုပ်နေရစေပါ။ဦးလင်းအောင်ကကြီးမင်းနိုင်ညစီမှာကြံရည်ရောင်းတဲ့သူတို့ပါသူကမိသားစုအတွက်ရှေ့တန်းကနေဝင်ငွေရှာပေးနေရတဲ့သူတို့ဖြစ်ပြီးတခြားအရာတွေချက်သူ့မိသားစုစာဝတ်နေရေးကိုအဓိကစိတ်ပူပန်နေသူပါ
ပတ်ဆိုင်ရမယ်အလုံးနဲ့ကိုမိသားစုတွေကောင်းမှုမနေထိုင်ရေးအတွက်ပဲကိုစိတ်ဝင်လာတော့ဒါပေမဲ့ကလေးတွေငယ်တော့လေတစ်ဖက်ကပူပင်ရတာပဲဒီရောဂါကိုလေဒါပေမဲ့အင်းရမိန်းမကိုလည်းပြောထားတယ်လေကလေးတွေတော့ဒီကယူဆိုင်ဟာငါဒီမှာထွက်ရှာတာငါတယောက်တည်းထွက်ပြီးတော့ရှာလို့ရတဲ့ဟာနဲ့လုံလောက်တော့
တချို့လူတွေကတော့သူတို့စိတ်တွေကစိုးရိမ်နေတဲ့ကိစ္စတွေကိုစိတ်ကုထုံပညာရှင်တွေနဲ့တိုင်ပင်ဆွေးနွေးလာကြပါတယ်။ Counseling Corner ကစိတ်ကုထုံပညာရှင်ဦးအောင်မင်းသိန်းကတော့ယောဂါကြောင့်လူတွေစိတ်ပူပန်ပြီးလာဆွေးနွေးတာတွေများလာတယ်လို့ပြောပါတယ်
။မြေမကောင်းဖြစ်လာတာနဲ့ပင်ကိုယ်များဖြစ်နေလားဆိုရက်ဒီစိုးရိမ်တော့ကရင်နဲ့ဟိုရောက်လာကြတာပြောဆိုကြတာတွေများပါတယ်ဗျ။ဘာသာပြန်ရလဲဆိုတော့အရင်တော့တော့လိုမျိုးအဖွဲအတွက်သူဒီဝန်ထမ်းတွေအတွက်ဆိုတော့ဖွဲ့ရရတော့ဟိုအရင်မဆက်တယ်လားဘောဆက်တော့ဆက်တယ်လားတိတ်ပြီးတော့အနာကြောက်ပေါ့အခုဆိုအဲ့လိုမျိုးဝန်ထမ်းတွေအတွက်သူဒီတချို့တဲမိုင်းဝန်ထမ်းတွေပေါ့နော်သူတို့အတွက်အဖွဲရအဲ့လိုဆက်တယ်လားရှိလာတယ်ပေါ့
ကောင်ဆယ်လင်းကော်နာအရင်ကတော့တည်တံတွေးဆောင်ပြီးနှစ်သိမ့်ဆွေးနွေးကြမ်းနေတာတွေပဲလုပ်ခဲ့ပေမဲ့အခုအချိန်မှာတော့သူတို့ရဲ့ Facebook page ကနေအပတ်စဉ်အင်္ဂါနေ့ည9:00နာရီတိုင်းမှာ live လွှင့်ဆွေးနွေးမှုတွေပြုလုပ်နေပါတယ်။အဲဒီမှာ COVID-19 ကြောင့်လူတွေရဲ့စိုးရိမ်ပူပန်မှုတွေစိတ်သက်သာရာတွေနဲ့စိတ်ဖိစီးတာတွေကိုအကြံပေးဆွေးနွေးမှုတွေပြုလုပ်ပေးနေပါတယ်။စိုးရိမ်ကြောက်ကြနေတဲ့သူတွေအတွက်ဦးအောင်မင်းသိန်းကအခုလိုအကြံပေးထားပါတယ်
။ကိုယ်စိတ်ဝင်စားတဲ့အရာ၊ကိုယ်လုံနိုင်တဲ့အရာ၊ကိုယ်လုံရင်ဒါလုံးလို့ရှိရင်ပျော်သွားတယ်ဆိုတဲ့အရာတွေကိုအဓိကတော့ထားလို့ရှိတယ်ပါပဲဗျ။အခုဆိုလို့ရှိရင်တော်တော်ပြောဟိုဒီ social distancing ပေါ့နော်ကိုခက်ခော့ခွာနေရဲ့အပြင်းလေးတွေကြောင့်မလို့ကိုရအိမ်မှာပဲနေတာများလာတဲ့အခါမှာသူကဟိုညဝေးအိမ်ငယ်ပဲတနေကုန်နေလိုက်တာမျိုးလို့အဲအဲ့လိုမျိုးလေးတွေရှိတယ်လေအဲ့တော့ဟိုအဲ့လိုမျိုးမနဲ့မိုးနေလာတာနဲ့ဒီလိုစရာရုံသွားတဲ့လိုမျိုးပဲဟိုအဝတ်အစားတွေတတ်တတ်ချင်းအဝတ်အစားတွေကြီးဝင်မယ်ဟိုကိုကိုလည်းအဲ့လိုမျိုးဒီစရာဟိုတကူရတဲ့ချင်းလုပ်ပြီးတော့ပေါ့နော်ဟိုအိမ်မှာအာအလုပ်လုပ်မယ်နောက်ပြီးတော့ဟိုကိုရဲ့အလုပ်အတူတူရှိနေတဲ့လူတွေနဲ့ဟိုဒါလည်းကြီးစိတ်ညစ်တာလေဆိုလို့ရှိရင်ရန်ဖြစ်ကြရန်ဖြစ်မဲ့အစားပြဿနာဖြစ်မဲ့အစားဟိုလိုမျိုးပေါ့နော်ဒီတယောက်နဲ့တယောက်ဖိမကူညီပြီးတော့ဟိုနားလေမယ်စကားပြောမယ်တော့လုတ်ရလုတ်ပြီးအတူတူလုပ်မယ်ပေါ့ရုပ်ရှင်ကြည့်ရဆိုရင်တော့မှအတူတူကြည့်ကြတယ်ပေါ့နော်အဲ့လိုမျိုးနေလုတ်နေတယ်ပေါ့နော
်စိတ်ကြံမာရေးအတွက်စေယုံပြဖို့လိုရတဲ့သူတွေအတွက်ကိုလည်းအစိုးရစေယုံတွေရဲ့စိတ်ကြံမာရေးဌာနတွေအခုချိန်ဒီဖွင့်ထားပေးရလို့သိရပါတယ်နေပြီးတော့အထွေထွေယောဂကူစေယုံကြီးကစိတ်ကြံမာရေးအချို့ကူဆရာဝန်ဖောက်ဖောက်ခကြောက်ကြဆန်းလင်းက
လက်ရှိအချိန်မှာဒုနာရေးအတွက်ရန်ကုန်နဲ့မန္တလေးမှာရှိတဲ့စိတ်ကြံမာရေးစေယုံကြီးတွေကလေမဆလေးနိုင်ဝန်ဆောင်မှုပေးနေတယ်စေုံဖွင့်ထားတယ်။နောက်တော့အဲ့စေုံကြီးတရားလေ helpline ဖုန်းနေဟိုပေးလာပြီးတော့ဟိုသူတတ်မှတ်ထားတဲ့ခြေနံပါတ်ဆက်သွယ်လို့ရတဲ့ဖုန်းနံပါတ်တွေကိုပေးလာတယ်။မြန်မာမတဲ society ရတဲ့စိတ်ကျမရေးအဲ့တိုင်းရတဲ့ဒီကအတီးတီမှာရှိတဲ့ဆရာဝန်တွေရဲ့ဆက်သွယ်နိုင်တဲ့ဖုန်းနံပါတ်တွေကိုစုဆောင်းပြီးတော့ helpline ဖုန်းနံပါတ်တွေကိုတိုင်းဒီပြည်နယ်လိုက်ထုတ်ပြန်စေုံလိုက်ထုတ်ပြန်ပေးတာပါလေ။
ကိုဗစ် -19 နဲ့ပတ်သက်ပြီးသတင်းအချက်အလက်သိရှိလိုသူပြည်သူရဲ့အတွက်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဧပြီလဒုတိယပတ်မှာဟော့လိုင်းနံပါတ်တစ်ခုကိုချုပ်ပြန်ပေးထားပါတယ်။အဲ့ဒီဟော့လိုင်းကိုနေ့စဉ်ဖုန်းခေါ်ဆိုသူ2သိန်းကနေ3သိန်းကျားရှိပါတယ်။အများစုကတော့အင်တာနက်မရတဲ့ဒေသမှာနေသူတွေဖြစ်ပြီးယောဂကူးစက်ခံရတာဘယ်နှယောက်ရှိပြီလဲဆိုတာနဲ့ယောဂကူးစက်ပုံတွေကိုအဓိကမေးမြန်းကြတာပါ။စိတ်ပိုင်းဆိုင်ရာအကြံပေးတာမျိုးကိုတော့ဒီဟော့လိုင်းမှာမလုပ်ဝေးပါဘူး။စိတ်ပင်ရှောင်စခန်းတွေနဲ့ကွာရန်တီးစင်တာမှာနေရသူတွေကတော့စိတ်အားငယ်ရနဲ့ယောဂကူးစက်ခံရမှာကြောက်တဲ့စိတ်တွေဖိစီးနေကြပါတယ်။သူတို့အတွက်စိတ်ပိုင်းဆိုင်ရာအထောက်အကူပြုဝေမဲ့ဟော့လိုင်းနံပါတ်တွေကိုလည်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရခြားထားရေးဝန်ကြီးဌာနကချုပ်ပြန်ချပါတယ်။အဲ့ဒီကိုကိုဗစ်သတင်းတွေကြောင့်အိမ်မပြောတာယောဂကူးစက်ခံရမှာကြောက်တာအပြင်မထွက်တာကြာတော့အထီးကျန်တယ်လို့ခံစားရတာကွာရန်တီးနေစဉ်မှာလိုအပ်တဲ့အချက်တွေနဲ့ကွာရန်တီးဝင်မှုလုံမလို့သိရှင်ကြတဲ့အတွက်ဆက်ကြများတယ်လို့လူမှုဝန်ထမ်းဦးစည်းဌာနကညွှန်ကြားရင်းမှုဒေါ်စွေလင်းကပြောပါတယ်။အရှင်ကလူမှုဝန်ထမ်းဦးစည်းဌာနရဲ့ဟော့လိုင်းကိုကွာရန်တီးနဲ့ IDP ရဲ့အကြွက်ပဲရည်ရွယ်ခဲ့ပေမဲ့အခုတော့ပြင်ပကပြည်သူတွေပါလက်ခံဆွေးနွေးပေးနေပါတယ်။အခုလိုဟော့လိုင်းနံပါတ်တွေနဲ့တိုင်ပင်ဆွေးနွေးနိုင်မယ့်ဖုန်းနံပါတ်တွေကိုထုတ်ပြန်ပေးထားပေးမယ်လို့ IDP တွေကွာရန်တီးမှာရောက်ရှိနေသူတွေနဲ့ပြည်သူအများစုကတော့တတိပြုမိပုံမပေါ်ပါဘူး။မြကြီးနားမြို့နယ်ဂျော်မဆက်စစ်ပေရှောင်စခန်းကတာဝန်ခံဒေါ်ဘောမျောက
အဲ့လိုမျိုးတွေပြီးတော့ဘာမှမရှိဘူးကျွန်တော်တို့ဒီစိုးရိမ်မှုချော့ချမှုဆိုပြီးမှပဲအစိုးရဌာနမဆိုပဲအဖွဲ့အစည်းမဆိုအဲ့လိုမျိုးလာဟိုအတိအမြင်ဖွင့်ပေးတဲ့ဟာတော့မရှိဘူးပြီးတော့အခုဟိုအစိုးရအနေနဲ့ကလည်းဟိုပြည်သူတွေကိုထောက်ပံ့တယ်ဆိုတဲ့ဟာရှိတယ်ဒါပေမဲ့ IDP ကြီးကတော့လုံးဝမပါတဲ့အတွက်ကြောင့် IDPဒီသူများအတွက်ဆိုတော့အဲ့ဒီမှလည်းနည်းနည်းစိတ်ထိခိုက်မှုကဩကျမတို့ကမြန်မာနိုင်ငံအစိုးရနဲ့မဆိုင်တော့တဲ့ပြည်သူတွေလားပေါ့အဲ့လိုမျိုးနည်းနည်းစိတ်ထိခိုက်မှုတော့ပူရှိသွားတယ်လို့မြင်ရပါတယ်အဲ့ဒါတော့ဒီလောက်ဟိုအခြေအနေကပူပြီးတရက်တစ်တရက်ဆိုးလာတယ်လို့ဖြစ်နေတဲ့အတွက်ကြောင့်ကျမတို့ဒီ IDP ကဲအတွက်ကောဒီကာကွယ်မှုတဘောကာကွယ်မှုစိုးရင်ပူပန်မှုရှော့ချမှုကဒီအစိုးရအနေနဲ့ရောဟို CSO အနေနဲ့ကောကျမတို့ဒီ IDB တွေအတက်ဘလူဘာရီစီမံကင်းဘလူများရှိနေပြီလဲပေါ့အဲ့ဒါမျိုးတွေတော့ကျမတို့သိချင်တယ
်ကျမရင်းနဲ့အာကစားဝန်ကြီးဌာနရဲ့ April 22ရက်နေ့ကြေညာထားချက်အရတော့ quarantine နေထိုင်သူဟာ 4,300 ကျော်ရှိနေပါတယ်ကိုနေဗလာကိုဒိုးအတန်အစီအစဉ်ကဆက်သွယ်ခြင်းမှာတော့သူဟာကမာရွတ်မြို့နယ်ပြည်လန်အမရာဆောင် quarantine စခန်းကိုရောက်တာ၄ရက်မြောက်နေ့ရှိနေပြီလို့ဆိုပါတယ်သူကစိတ်ပန်းဆိုင်ရာဆွေးနွေးတိုင်ပင်မှုအခုလိုဖုန်းခေါ်ဆိုနိုင်နေဆိုတာတွေကိုစရောက်တဲ့နေ့ကနေဒီနေ့အထိမကြားမိသေးဘူးလို့ပြောပါရယ
်တကယ်တော့လိုအပ်တယ်ညီမရယ်တပေါ်လေးကအခုဆိုရင်အခုလိုစီမံဆိုရင်ရောက်ကရင်ရောက်တဲ့ခါကဆိုရင်တကုတ်တီးဖြစ်နေရဆယ်မီလီယာဆိုရင်ဘုံတူကြီးနဲ့စိတ်ဆင်းရဲနေရတယ်အဲသူတို့စိတ်ကြီးပြန်ပြီးပြန်လာအောင်ဘုအချိန်နဲ့ပြန်ပြီးတော့ကိုဒီမှာမောင်မိသားစုချင်းပြန်ဖေးမဖို့တော့မှတင်းလို့ကြောက်ဟိုလူကသိနေနေရဆိုလေဒီစိတ်ပိုင်းဆိုင်ရာစတော့မဖြစ်တဲ့ကြောင်းလေးမျိုးလေးကပြန်ပြေးမလို့ဟိုအဆင်မပြေဘူးတော့ကိုယ့်ကိုယ်တော်မင်းအနေနဲ့စတော့ပြန်လုပ်နေရတယ်ပါအဲ့လိုမျိုးဒီလိုမျိုးဟိုစိတ်ကိုကျေရမယ်ဟိုတိုင်မဆွေးနွေးလို့ရတယ်ဟိုဒီလိုမျိုးလုပ်ပြီးရဲ90%ပုံစံမျိုးလေးလုပ်ပြီးရတယ်ဆိုတော့အများကြီးအဆင်ပြေတယ်အဲ့ဒါတွေကိုဒီ volunteer တွေကလည်းသိနေပါတော့ဒီလိုတို့ဒီလိုကမ့်ကိုကျူဝင်နေလူတွေဒါအတိပေးတင်နေတယ်ပေါ့နော်ဒီကျူဝင်နေလူတွေကတော်များများကအခန်းထဲမှာကျန်နေရ information ကဒီ media online တခုပါပဲကျွန်တော်စီပြီးမဲ့ media တခုပုံစံမျိုးဖြစ်နေပါတော့အဓိကတော့ဟို online ကနေပြီးတော့လည်းဟိုအစိုးရ page ရတယ်ဆိုကျွန်မရဲ့ page ရတယ်ဒါမျိုးကိုလည်းကြည်ညာတင်နေချင်တယ်အဲ့မှကျွန်တော်ကသိအောင်ပေါ့နော်
ဒေါ်တန်အစီအစဉ်ကိုနားဆင်နေသူတွေအနေနဲ့စိတ်ပိုင်းဆိုင်ရာဆွေးနွေးကြိုင်မင်တာတွေလိုအပ်တယ်ဆိုရင်တော့လူမှုဝန်ထမ်းဦးစီးဌာနကထုတ်ပြန်ထားတဲ့တိုင်းဒေသကြီးနဲ့ပြည်နယ်အလိုက်ဖုန်းနံပါတ်တွေနဲ့မြန်မာနိုင်ငံစိတ်ကျန်းမာပညာအဖွဲ့ကထုတ်ပြန်ထားတဲ့ဖုန်းနံပါတ်တွေကိုတော့ဒေါ်တန် page မှာဝင်ရောက်ကြည့်ရှုပြီးအခမဲ့ဆက်သွယ်မေးမြန်းနိုင်ပါတယ်ရှင
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုးအတန်သတင်းတောက်အေးအေးအောင် ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်။တို့အတန်အတန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်တို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့နံနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ယာနယ်သာလန်တန်ယုံကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။တို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
မြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ဒီမေကန်တင်မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်အောင်လွင်ဦးပါခင်ဗျာအခုတော့ COVID-19 ရေးပေါ်အခြေအနေအရထုတ်လွှင့်ပေးနေကြတရရလေးလမ်းအစီအစဉ်စာတင်ဆက်ပေးသွားမယ်စနေနေ့ဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီနေ့အစီအစဉ်မှာတော့ကိုရိုနာဗိုင်းရပ်စ်ကာယရောဂါနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာတိုက်ပွဲတွေကြောင့်ထပ်ဆင့်ကြုံနေရတဲ့ဒုက္ခတွေနဲ့ပတ်သက်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာမေလွတ်ခွင့်ရေးလှရှားသူညီမြချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းတို့ကိုဆက်သွယ်မင်းမြန်တင်ပြထားပါတယ်ခင်ဗျာဒီနေ့ဆွေးနွေးမှာတော့ COVID-19 ကာယရောဂါနဲ့ကြုံရတဲ့အချိန်မှာလက်နက်ကင်ပြည့်ပတ်တဲ့အချိန်မလျှော့နိုင်ပဲဖြစ်နေရတဲ့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးမှာပါစစ်ပွဲတွေကြားမှာအရသာတွေပါမျိုးစားပင်ဖြစ်နေရတဲ့အခြေအနေတွေကြောင့်နောက်ဆက်တွဲကြုံရနိုင်တဲ့အကျိုးဆက်တွေနဲ့ဒါတွေကိုဘယ်လိုဟန်တားနိုင်မယ်နည်းလမ်းတွေရှိနိုင်မလဲဆိုတာတွေကိုဆွေးနွေးသွားဖို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာမေလွတ်ခွေရေးလှရှားသူညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းတို့ကိုဖိတ်ခေါ်ထားပါတယ်ဒေါက်တာမေဦးအောင်မျိုးမင်းမင်္ဂလာပါခင်ဗျာ
လာပါ
ခင်ဗျာ။ Okay ပါ။ပထမတစ်ချက်အနေနဲ့ဆွေးနွေးစီချင်တာကတော့စစ်ချိန်တိုးလာနေတဲ့ကိစ္စပါ။တကွာလုံးကတ်ဆိုင်နေတဲ့အချိန်မှာပဲစစ်ပွဲတွေအချိန်မလျှော့နိုင်တဲ့အပြင်တိုးလာနေရတာကဘာကြောင့်များလဲ။ဒီချိန်ဟာအခွင့်ကောင်းလို့များယူဆပြီးတော့တိုက်နေကြတာလား။ဒေါက်တာမေအမြင်အရင်ဆွေးနွေးပေးပါခင်ဗျာ
။ဟုတ်ပါရှင်။ကျွန်တော်အနေနဲ့တော့ဒါကိုဘယ်လိုမြင်လဲဆိုလို့ရှိရင်ဒီကျွန်တော်တို့အစီအစဉ်ချင်းအတန်းနဲ့ဒါဆွေးနွေးမှုဖြစ်ပါတယ်ရှင်။ဆိုတော့ဒီရခိုင်ပြည်နယ်မှာ COVID-19 ဖြစ်တာမှာဒီစိတ်ကိုယာယီရထားဖို့ဒီ ရက်ကွက်တွေကိုယာယီကြတာဘုရတော်ကိုစေလို့တင်နေရောနိုင်ငံသူနိုင်ငံသားတယောက်နေနဲ့ဝေချင်းချင်းဆွေးနွေးပြောဆိုပေမဲ့ဒါအခုလက်ရှိအချိန်မှာတော့ဒီအစိုးရရဲ့ထုတ်ပြန်ချက်တွေကြောင့်နိုင်ငံသားရဲ့ဝေချင်းဌာနရောနိုင်ငံတော်တိုင်းပိုင်ဆိုင်ရာရဲ့ထုတ်ပြန်တဲ့စာတွေကြောင့်ဒီလိုကျွန်မတို့အတော့ကိုစိတ်မကောင်းဖွယ်ရဖြစ်နေတဲ့အချိန်ဒီပါ
โอเคอู้อ๋อမျိုးမင်းအမြော်ခင်ဗျာဒီလောက်ကယောဂါကြီးဖြစ်နေတဲ့အချိန်မျိုးမှာတိုက်ပွဲတွေကဟိုရော့သွားဖို့နေနေတာပို့ပြီးတော့မှတိုးလာနေရတာကအထက်ကဘာကြောင့်လို့များသုံးသပ်မိလဲခင်ဗျာ
အခုလိုမျိုးစစ်ပွဲတွေဆက်ဖြစ်နေတာကြည့်မယ်ဆိုတော့ကျွန်တော်ရင်နာစရာကောင်းပါတယ်ဘာကြောင့်လဲဆိုတော့ COVID-19 ဟာကမ္ဘာကယောဂါဒါကိုတွန်းလှန်ဖို့အတွက်ဒီကမ္ဘာလုံးစူးစမ်းနေကြတယ်ဒါကြောင့်မို့ဒီကာလအတွင်းမှာစစ်ပွဲတွေကိုရပ်တန့်မှာဆိုတော့ကျွန်တော်တို့တွေမကပါဘူးကမ္ဘာကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ကိုယ်တိုင်ကဒီကမ္ဘာလုံးမှာရှိတဲ့စစ်ပွဲရက်တက်မှာဒီအဲဒီစစ်ပွဲတွေအစားကျွန်တော်တို့ဒီလိုမျိုး COVID-19 ကိုเนาะကျွန်တော်တို့ပို့ပြီးတော့ဟိုဒါတွန်းလှန်ကြပါဆိုပြောထားတယ်ဒါ COVID-19 ရဲ့အောက်မှာတာမန်လူဒုက္ခရောက်ပြီးစစ်ပွဲတွင်းမှာပြည်သူတွေကပို့ပြီးတော့ဒုက္ခရောက်နိုင်ပါတယ်အခုကျွန်တော်တို့ဆိုရင်ဒီရခိုင်ဒေသနဲ့ဒီချင်းပြည်နယ်မှာရှိတဲ့လူတွေမှာအင်တာနက်ဖြတ်ထားတဲ့အတွက်ခုနဆရာမဒေါက်တာမေပြောသလိုတည်င်းနေမရဘူးဒီကြားထဲမှာပို့ပြီးတော့ဆိုတာကအဲပွဲတွေဆုတ်ဖြစ်နေတဲ့အတွက်တို့မှာเนาะ COVID ကိုလည်းကြောက်ရအုံးဒီလည်းကြောက်ရတနက်လည်းကြောက်ရနောက်စားနေကပျောက်ပျောက်မှလည်းကြောက်ရပုံးမှုတော့ဆင်းတဲ့အချိန်တွေမျိုးရောက်နေပါတယ်။ဘာကြောင့်ဖြစ်ရလဲပြန်ကြည့်မယ်ဆိုရင်ဒါကိုကြည့်မယ်ဆိုရင်ကျွန်တော်တို့ဒီစစ်ပွဲမှာပါဝင်နေတော့ဘက်အာလုံးကပြည်သူလူထုအကျိုးကိုကျွန်တော်သိချာတကယ်ကိုအာရုံမဆိုင်ဘူးသာပေါ်ပေါက်နေပါတယ်။ဘာကြောင့်လဲဆိုတော့လူသားအလုံးကိုဒုက္ခပေးနေကိုဗစ် -19 ရဲ့ကာလတွေမှာပို့ပြီးတော့ဆိုးရွားနိုင်တဲ့သူတွေရှိတယ်။အဲဒီလူတွေကိုယာယီကူညီနိုင်ဖို့အတွက်ကတော့လုံးလုံးတဲ့အကြီးခက်ရဆဲတာစစ်ပွဲတွေရက်တက်ဒါမှသာသူတို့မှာကျမ်းမာရေးအတွက်နှင့်နိုင်မယ်။နေနီဒေတာဒီမှာကိုယ်အိမ်တပုပေါ်ကိုပြန်ပြီးတော့လုံးချုံနေနိုင်မယ်။ကူးဆက်နိုင်တဲ့အခြေအနေမျိုးအရန်ကြီးတဲ့ ITB စခန်းတို့လိုဒုက္ခသည်စခန်းမှာနေစရာမလိုတဲ့အတွက်ခုန Rich လို့ခေါ်တဲ့ကျွန်တော်တို့ NGO ဘူးလို့ရှင်းချနေပြီ။အဲ့ဒါကိုမစဉ်းစားဘဲနဲ့နော်အတ္တတွေခုနတော့ကိုယ့်ရဲ့လူချင်းတဲ့ဆန္ဒတွေအနိုင်ကျင်းတဲ့စိတ်တွေကအကြီးကပုံမှန်နေတဲ့အတွက်ကြောင့်မလို့ပထမဦးဆုံးဒါမျိုးဒီလိုမျိုးအခြေအနေ COVID-19 ကာလမှာအစိုးအကောင့်ဘက်ကမယူနဲ့အစိုးဘက်ကသွားနေတဲ့အတွက်ကျွန်တော်ပေါက်ချက်ချ
COVID-19 ကယောဂါနဲ့ကြုံရတဲ့အချိန်မှာကမ္ဘာတော်မှာအပြစ်ရကြပါဆိုပြီးကုလသမဂ္ဂအတွင်းမှချုပ်ကတိုက်တွန်းထားတယ်လို့ပဲမြန်မာနိုင်ငံမှာတိုက်ပွဲတွေရပ်ဖို့ဆိုပြီးတာတမန်တွေလည်းမကြသေးခင်ကပဲဆိုပြီးတောင်းဆိုထားတာရှိပါတယ်။ဒါပေမဲ့လည်းတိုက်ပွဲတွေကတော့ပိုပြီးတော့မှပြင်းထန်လာနေတဲ့နေရာမှာဒီတစ်ပတ်ထဲမှာဆိုရင်စစောကပြောတယ်လို့ပဲဒရိုးချေကမြန်မာရင်မောင်းတယောက်ဘသူ့လက်ချက်မှမသိတည်ခဲ့ရတယ်။ဟိုနောက်ဆက်တွဲအနေနဲ့လည်းရခိုင်နဲ့ချင်းပြည်နယ်မှာအရက်သားတွေတည်ရတဲ့ဖြစ်ရတယ်။ဆိုတော့ဒါတွေကနောက်ဆက်တွဲရေရိုးရေရှိဘလူးကျူးစတဲ့ကျောင်းဝနိုင်တယ်လို့များသုံးသပ်မိတယ်လေတော်ထုံးမိခင်ဗျာ
ဒီရေတော်မာရောက်ရှင်မာရောက်နေပြီးတော့ဒီအကျိုးဆက်တွေအနေနဲ့ကောင်းတဲ့အကျိုးဆက်တော့ဘလို့မှမဖြစ်နိုင်ပါဘူးရှင်ဒီချက်ဆိုးရွားတဲ့အခြေအနေတွေပို့ပြီးတော့ဖြစ်လာနိုင်တယ်ခိုင်မီတဲ့အခြေအနေအနေပြီးတော့အခုအခြေအနေမှာနေပြီးတော့ပို့ပြီးတော့ဒီတက်ခွဲတွေပြင်းထန်လာနေတာကြောင့်နှုတ်ဦးနှစ်ဖက်အနေနဲ့ဒီတက်ခွဲအထဲမှာပါဝင်နေကြတဲ့အခွင့်အရေးနှုတ်ဦးနှစ်ဖက်အနေနဲ့ပို့ပြီးတော့တင်းမာတဲ့အခြေအနေဖြစ်လာနိုင်ပါတယ်ဒီလိုမီဒီယာတွေရောပြည်ပမီဒီယာတွေရောမဝင်နိုင်တဲ့အခြေအနေမှာဒီတစ်ဖက်တစ်ဖက်ဆွဆွဲချက်တွေကိုအမှန်တရားကိုရှာဝေဖို့အတွက်နေပြီးတော့ကျွန်တော်တို့မှာစုတ်တမှန်တဲ့ရှိမနေပါဘူး။ဒါကြောင့်မို့လို့ကျွန်တော်တို့အနေနဲ့ကတော့တကယ်လို့မှန်ကန်တယ်လို့ဟိုယူဆလို့ရှိရင်အဲဒါလုံခြုံရေးတစ်ခုလည်းမဟုတ်တော့ပါဘူး။အခုမှနေပြီးတော့ကျွန်တော်တို့ဒီအဲလုံခြုံရေးကိုအကြောင်းပြပြီးတော့အင်တာနက်နဲ့ဖြတ်တောက်ထားတဲ့အခါကြောင့်မရှိဘူး။တည်စီစစ်မှုတည်မှန်မှုဘယ်သူကမှန်နေတယ်ဘယ်သူကနေပြီးတော့ဒါတွေဆောင်ရွက်နေတာလဲဆိုတော့အော်ဒီလိုကျောင်းကကြည့်ပေးဖို့အခွင့်ကျောင်းကကြည့်ပေးဖို့စတုဒ္ဓမန်တိုင်းမရှိတဲ့အခါမှာနေပြီးတော့အမမန်ဆိုတဲ့အရာကိုဒါအများဆုံးအဖြစ်နေပြီးချက်တဲ့ပုံမှာတက်မလာဘူးကမ္ဘာစာမျက်နှာပုံမှာတက်မလာဘူးဆိုတော့ကျွန်တော်တို့အနေနဲ့ကြည့်ပြီးတော့ဒီအတင်းမှနေတဲ့အရာတွေရှုံချဖို့ဆိုလို့ရှိရင်အင်တာနက်ဖွင့်ကြည့်ပါအင်တာနက်ဖွင့်လိုက်မှသာနေပြီးတော့တကယ်တမ်းရေးထဲမှာပြည်သူတွေကိုဘယ်တွေကနေပြီးတော့ဒီတက်ပွဲတွေကိုဆင်နွှဲနေတာလဲပြည်သူတွေထိခိုက်အောင်ဘယ်လိုတွေလုပ်နေရလဲဒါတွေကိုနေပြီးကြည့်ရမှာဖြစ်ပါတယ်။ဒါကြောင့်မို့ကိုကနေပြီးကျွန်တော်ကနေပြီးတော့ဟိုအင်တာနက်ကိုဖွင့်လိုက်လို့ရှိရင်တော့ကျွန်မချင်ပါတယ်။ဒီရင်းမာရောဒီပမာရောဘယ်သူတွေကနေပြီးတော့အရက်မဲ့ဒီအပြစ်မဲ့ပြည်သူတွေကိုထိခိုက်နေသလဲဆိုတဲ့အကြောင်းပတ်ပတ်ပြုပြရမှာဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်ကခိုင်ပြင်းမာနေပြီးတော့ပို့ပြီးတော့ဆိုးရွားနေတာကဘာကြောင့်လဲဆိုလို့ရှိရင်ပန်ကန်တဲ့သတင်းစီးဆင်းမှုကိုဆောင်ရွက်ပေးနိုင်တဲ့သတင်းထောက်ပြနိုင်ငံတကာသတင်းထောက်ပြဒီရင်းကတည်းထောက်တယ်ကိုအကောင်ဝင်ပြီးပြီးတော့တည်းရရမှုတွေမရှိတဲ့အခါမှာနေပြီးတော့ဆွဆွဲနေတယ်လို့ကျွန်တော်တို့ခံကြရတာဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့အနေနဲ့ကတည်းနဲ့မှန်ကန်တယ်ကိုရေအကြီးအားပဲဖြစ်ဖြစ်အရားနဲ့တာပဲဖြစ်မှန်ကန်တယ်လို့နေပြီးတော့ကိုကဘာမှမတတ်နိုင်တဲ့ဆိုလို့ရှိရင်ကဘာမ နေပြီးတော့အရင်ပါတဲ့မက်ကန်တက်စီစဉ်မှုရရှိဖို့အတွက်နေပြီးတော့အင်တာနက်ဖြတ်တောက်ထားခြင်းဟာအရင်ပါတဲ့အကြောင်းအရာဖြစ်တယ်ဒါကြောင့်မလို့အင်တာနက်ဖိပေးလိုက်လို့ရှိရင်တော့မက်ကန်တက်ကလေးစီစဉ်မှုအပေါ်မှာနေပြီးတော့တက်ရှင်တွေရော့တော့ပြီလို့ကျွန်မကတော့ဖြစ်နေတယ်
โอเคကိုအောင်မျိုးမရောခင်ဗျာအခုဆိုရင် WH မြန်မာရင်မောင်းတည်ရတဲ့ကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကလည်းအာရုံစိုက်လာပါတယ်တကယ်ကုလသမဂ္ဂလည်းမကပါဘူးလူခွင့်ဖွဲ့စည်းအရက်ဖွဲ့ဖွဲ့စည်းတွေကလည်းစုံစမ်းဖော်ထုတ်ပေးဖို့နောက်တာဝန်ရှိတဲ့သူတွေကိုအရေးယူပေးဖို့ဆိုတာမျိုးတွေတောင်းဆိုလာတယ်လည်းရှိနေပါတယ်ဆိုတော့ဒီလိုမျိုးနောက်ဆက်တွဲပြည်ရင်းပြည်ပါကဖိအားတွေတိုးလာတာမျိုးတွေပါဝင်ဖို့လေနောက်ဆက်တွဲဘလို့အကျိုးဆက်တွေကျောင်းရနိုင်တယ်လို့များခံမှန်းထားတယ်လေကော်မျိုးမင်း
နောက်ဆက်တွဲအကျိုးဆက်ကတော့စဉ်းစားမယ်ဆိုတော့ဘယ်ဟာမှကောင်းသောအကျိုးဆက်ဖြစ်မှာမဟုတ်အကျိုးဆက်ဆိုးကျိုးတွေပဲဖြစ်မှာပါခုနကကျွန်မတို့သူမိပြောသလိုအထက်သက်ကျွန်တော်တို့ဒုက္ခရောက်မယ်ဟာဒါလေးဖြစ်တဲ့အတွက်ဒုက္ခရောက်မှာကတော့ဒီခိုင်ဒီသနဲ့အဲ့နောက်ဆက်ပွဲအတွက်မှာရှိတဲ့ဒီရန်ဒုက္ခရောက်မယ်ဒါမျိုးဆက်ဖြစ်တဲ့အတွက်ကြောင့်မလို့တို့တို့မှပို့ပြီးတော့နောက်ကြီးလန့်စားစားတဲ့ဘဝပို့ပြီးတော့ဆိုးလာနောက်တစ်ခုပို့ဆိုးတာကတစ်ခါတည်းသမင်းသက်သက်များယူရပြီးတော့ကိုဗစ်ဆိုတဲ့ရောဂါပိုးကိုတွန်းလှန်နေတဲ့အချိန်မှာဒီအယုံမဆိုင်နိုင်ရှိမှာသမင်သက်သက်များနောက်ကြည့်ပြီးတော့ဒုက္ခပေးဖို့အဲ့လိုများတုတ်ပြီးကြအောင်ကျွန်တော်စဉ်းစားပြီးအဲ့ဒါတွေကကျွန်တော်စဉ်းစားချက်ပါအဲ့ဒါဘာဖြစ်လာနိုင်လဲဆိုရင်အခုလိုမျိုးကျွန်တော်တို့ပြည်သူတို့အရက်သားတွေတိုက်ခိုက်တာပဲဖြစ်စေဒီခုနကတော့ကျမ်းမာရေးဝန်ထမ်းပါတဲ့ရင်းတန်းရင်းကိုတိုက်ခိုက်တာပဲဖြစ်စေဒါကဘာလဲဆိုရင်ကျွန်တော်တို့ဂျီနီဗာကွန်ဗင်းရှင်းကိုခေါ်တဲ့စစ်ချွေးဆိုင်ရာသဘောတူစာချုပ်မှာပါတဲ့ချက်အဲ့ဒါအတိလေးချိုးဖောက်တာဖြစ်ပါတယ်အဲ့ဒီအတိလေးချိုးဖောက်ချက်ကဘာဖြစ်လဲဆိုကြီးမားသောရာဇဝတ်မှုကိုကျွန်တော်သတ်မှတ်တာဒါတာမန်လူပြေချပါမှုမဟုတ်ဘူး။ War crime လို့ခေါ်တဲ့စစ်ပွဲဆိုင်ရာရာဇဝတ်မှုကျူးလွန်မှုဖြစ်တယ်။မြန်မာနိုင်ငံကိုယ်တိုင်ကအခုချိန်ထိကျွန်တော်တို့ဒီလိုမျိုး genocide တို့စစ်ပွဲဆိုင်ရာရာဇဝတ်မှုတွေကျူးလွန်နေပါတယ်ဆိုပြီးတော့ဆွဆွဲနေတဲ့အမှုကအခုလည်းမပြီးသေးဘူး။ကျွန်တော်တို့ ICJ International Court of Justice မှာတရားရင်ဆိုင်နေရတော့နာမည် generate ကြလို့ရှိရင်ဒါနဲ့ပတ်သက်တော့ဘာတွေလှုပ်ဆောင်နေပါလဲဆိုတဲ့ဒီဟိုကျွန်တော်တို့ temporary measurement ဆိုတဲ့အမှုမျိုးပေါ့နော်။ကြက်ပြတ်လုဆောင်ပြရမယ့်ချက်ကိုမြန်မာနိုင်ငံပြန်ပြတ်ပြပြလို့ရှိတယ်။ကမ္ဘာလုံးကစောင့်ကြည့်။ဘာလို့များလုံမလဲ။ဘာလို့များတိုးတက်မှာပျော်လင့်နေတဲ့အချိန်မှာအခုလိုမျိုးလူခွေချိုးဖောက်မှုတွေအစိုးရတစ်ပြည့်စစ်ပွဲဆိုင်ရာရာဇဝတ်မှုတွေဆက်လက်ချိုးဖောက်နေတဲ့ဆိုတဲ့အချက်ကကျွန်တော်တို့တိုင်းပြည်ကတစ်ဖက်ကဘယ်လောက်ထိဒါတွေမချိုးဖောက်ဘူးပြောပြောပြီးထောက်ပြစရာအချက်ဖြစ်သွားပြီ။နိုင်ငံတကာကလည်းပုံလို့တက်တည်ပြနေတာကိုဖြစ်သွားပြီ။ဒီလိုဘယ်လောက်ပြောပြောဒီမှာဖြစ်နေတာပဲ။ဒါကြောင့်မို့ဒီကက်ကူဘလော့ဟိုအရေးကြီးမှုဆောင်ရွက်မှုတွေလုပ်ဖို့လိုအပ်တယ်ဆိုတဲ့စိတ်ဓာတ်မျိုးကကုလသမဂ္ဂပါဝင်နိုင်ငံတော်အဖွဲ့မှာပုံပြီးတော့ပြောစရာဖြစ်လာသလိုပုံပြီးတော့ဆက်လက်လုပ်ဆောင်မှုတွန်းအားပေးတဲ့သဘောမျိုးဖြစ်နေတယ်။အဲတော့နိုင်ငံသားစာမျက်နှာမှာလည်းကျွန်တော်တို့ကြည့်လို့မကောင်းဘူး။အစိုးဆုံးကကျွန်တော်ပြောတဲ့တရားဥပဒေစိုးမိုးမှုမရှိဘူး။တရားဥပဒေကိုခေါ်တဲ့ justice တိုင်းဒီမှာဘလို့မှမဖြစ်ဘူးဆိုတော့ကျွန်တော်တို့ဖြစ်နိုင်တယ်။အခုချိန်ထိကျွန်တော်တို့မှာဒီပိုင်ရှင်မှုကိစ္စဖြေရှင်းလို့မရဘူး။ပိုင်ရှင်မဲ့ကျွန်တော်တို့ဘိန်းကြီးမိစေကွာရဲ့မိတဲ့ပြေကွာပိုင်ရှင်မဲ့ကြီးစံပိုင်ရှင်မဲ့ကြီးစံကုန်ပြေပိုင်ရှင်မဲ့လက်နဲ့ကြီးပေါ်လာတယ်အဲ့တော့ဒီမှာမပေါ်ထုတ်နိုင်ဘူးအဲ့တော့ဘာဖြစ်လာလဲဆိုတော့နိုင်ငံပေးမှာရှိတဲ့ရာဇဝတ်မှုလူခွေချိုးဖောက်မှုတော့မင်းတို့တိုင်းပြည်ရန်နီးယားရမပေါ်ထုတ်နိုင်တဲ့အတွက်နိုင်ငံတကာရန်နီးယားရအရေးယူဖို့လိုအပ်တယ်။နော်နိုင်ငံတကာမက်ကနစ်စနီပုံဖို့လိုအပ်တယ်ဆိုရဲအရင်တော့ထောက်ပြထားတဲ့အချက်ကပို့ပြီးတော့ခိုင်မာသွားမှာဖြစ်ပါတယ်။အဲ့တော့ရှေ့ဆက်ပြီးတော့တန်ကြီးတမိုင်ဒီရရပဲပြောစီလူခွေရေးကိစ္စမှာပြောစီနိုင်ငံတကာတရားရေးခုံရုံးတွေမှာပဲပြောစီကျွန်တော်တို့ခုနကတော့မရှိပါဘူးမလုပ်ခဲ့ပါဘူးတို့တက်လာပြီပြောဖို့အတွက်ဒီချက်ကအရင်ကြီးကိုမျက်နှာကိုလက်ပြီးနဲ့ထိုးလိုက်လို့ဖြစ်သွားနိုင်တာတေချာပါပါဘယ်လိုမှတန်ကင်းတမကြီးမကောင်းနိုင်ပါဘူ
းဟုတ်ကဲ့ဒီနေ့မှတစ်ခုမေးစရာရှိတာကအခုကိစ္စနဲ့ပတ်သက်လို့နိုင်ငံတကာဖိအားတွေကြုံလာနိုင်တယ်စောစောကပြောသလို ICJ မှာလည်းလက်တလုံးအမှုခွင့်ဖြစ်ရှင်းနေရတယ်ရှိရယ်ဆိုပေမဲ့လည်းအခုနောက်ဆုံးဖိအားတွေနဲ့ပတ်သက်လို့ပြောမယ်ဆိုရင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဒီတစ်ပတ်တည်းထုတ်ပြန်တဲ့ကြေညာချက်ထဲမှာဆိုရင်တော့ဒီအေးရခိုင်လက်နက်ကန်အဖွဲ့ပေါ်မှာအပြစ်တင်ထားတာရှိပါတယ်ဒီလိုဆိုတော့နိုင်ငံကပြောလာဆိုလာမယ်ဆိုရင်တော့မှပဲဒါအစိုးရနဲ့တက်မလို့ရမဟုတ်ဘူးအစိုးရကိုစန့်ကျင်နေတဲ့လက်နက်ကန်အဖွဲ့တွေရောက်ဆိုပြီးထုတ်ပြန်မယ်ဆိုရင်တော့ထုတ်ပြန်နိုင်စရာအကြောင်းမျိုးမရှိနိုင်ဘူးလားကော်မျိုးမင
်းဒီလိုမျိုးကကိုယ့်ဆက်ကိုပူနိုင်တယ်ဒီကိစ္စကိုငါတို့တိုင်းပြည်တွင်းမှာပဲဖြေရှင်းလို့ရတယ်ဆိုတော့စိတ်ထားမျိုးနဲ့စဉ်းစားရင်တော့โอเคဒီကျုပ်လုံးကျုပ်လုံးငါတို့ကတော့ကာကွယ်ပေးမယ်ဘာမှပြဿနာတက်စရာမရှိဘူးဆိုတဲ့ပုံစံမျိုးရပါတယ်ဒါအတွေးတင်တာပါကျွန်တော်တို့ဒီကိစ္စတွေကအခုဆိုလို့ရှိရင်မြန်မာနိုင်ငံကြီးလို့ပြောပေးမယ်ဒါကမ္ဘာကြီးရာတီဖြစ်လာတော့ကမ္ဘာခုံရုံကြီးဖြစ်လာတော့အခြေအနေမျိုးဖြစ်လာတယ်အဲတော့ခုနလိုမျိုးကိုယ့်ဆက်ကိုကိုယ်နေအောင်ကမယ်ပြောလို့မရဘူးကနေဆက်ကကျွန်တော်တို့မြန်မာဆက်ပေါ့ဒီ DIY ဆက်မှာကနေမှာမဟုတ်ပြနိုင်ငံတကာစင်မြင့်ပေါ်မှာကနေရတဲ့ကိစ္စအဲတော့အဲ့ဒီကိစ္စတွေကိုကျွန်တော်တို့ကခုနပြောသလိုကာကွယ်ပေးမယ်ဒါမဲ့တိကျတဲ့စုံစမ်းမှုမလုပ်ဆောင်ဘူးရှင်ခုနကျွန်တော်ပြောခဲ့သလို တွေနိုင်ငံတကာရဲ့စုံစမ်းစစ်ဆေးမှုကိစ္စတွေတောင်းဆိုမှုအတန်းတွေပုံစံများလာမယ်။ကြည့်လို့ဒါကိုလက်မခံဘူးဆိုနိုင်ငံတကာပူးပေါင်းဆောင်ရွက်မှုရှိဘူးဆိုရဲထောက်ပြတာတွေပုံစံများလာမယ်။တချင်းကမှဘာဖြစ်လာလဲဆိုတော့ဆွေးနွေးနေကြတဲ့နိုင်ငံမြန်မာနိုင်ငံကိုဘယ်လိုမျိုးကျွန်တော်တို့နိုင်ငံတကာအားနဲ့ဖိအားပေးမလဲဆိုရဲဖိအားပေးမှုဆန့်ကျင်ဘောမျိုးတွေ international pressure လို့ခေါ်နေမှာဖိအားအဲ့ဒီနိုင်ငံကိုသွားမဲ့နိုင်ငံတွေပုံစံများလာတယ်။အဲ့တော့အခုဆိုလို့ရှိရင်ကျွန်တော်တို့ဒီ COVID-19 ဖြစ်လာပြီဆိုရင်မြန်မာနိုင်ငံကသူ့လက်သူ့ချီနဲ့ဘလို့မှကာကွယ်မှုမလိုအပ်တဲ့အတွက်နိုင်ငံကအကူအညီကိုလက်ခံရတာရှိတာ။ကမ္ဘာပံငွေထုတ်ကြီးရတယ်ရှိလာတယ်။ပြည်ုပ်စိုးရကလည်းကူညီမယ်ဆိုတာပြောတာရှိလာတယ်။တခြားသောနိုင်ငံကြီး EU တို့ဘာတို့ကလည်းဒါနဲ့ပတ်သက်ပြီးတော့ကူညီပေးမယ်ဆိုတာရှိလာပါတယ်။အဲ့ဒါဘာပြောလဲဆိုတော့တနိုင်ငံနဲ့မလို့ကြမှာနိုင်ငံကရဲ့အကူအညီကိုယူရတယ်။နိုင်ငံကနဲ့ပူးပေါင်းဆောင်ရွက်ရတယ်။ဒါပေမဲ့အဲ့ဒါပူးပေါင်းဆောင်ရွက်မှုကိစ္စမှာကိုကငွေကြေးအကူအညီနဲ့နော်ဤပညာပိုင်းအကူအညီကိုယူတော့မကဘဲနဲ့ပေးတဲ့နိုင်ငံဖြစ်ပါလေလို့လက်ခံထားမှုအတွက်နိုင်ငံတကာလည်းပြန်လို့ကြည့်ပါလေအဲ့တော့တကယ်လို့များကျွန်တော်တို့ကနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ပြီးတော့လူ့ခွင့်ရေးချိုးဖောက်မှုတွေရပ်တန့်အောင်ဆောင်ရွက်မှုမရှိဘူးတရားဥပဒေစောင့်ကြည့်မှုတွေလုံးဆောင်မှုမရှိဘူးခုနကတော့အကူအညီပေးပြီးတော့ကူညီမယ်ဆိုတော့နိုင်ငံတိုင်း policy မှာသွားပြီးထိခိုက်နိုင်တယ်ဒါဆိုလို့ရှိရင်ကျွန်တော်ဘယ်သူပဲနားတည်သူတူပဲနားပါလိမ့်မယ်အဲ့တော့ငွေကြေးကူညီကိုရှာဖို့အတွက်ငွေကြေးကူညီပေးနိုင်ဒီတော့ကုန်သိက္ခာရှိသောနိုင်ငံအဖြစ်လူ့ခွင့်ရေးလေးစားသောနိုင်ငံအဖြစ်တစ်ဖက်ကလည်းကြိုးပမ်းမှုလိုအပ်ပါတယ်။ငါမြင်းမာဆိုင်စကိုင်းရောက်ဆိုတဲ့ပုံစံမျိုးနဲ့တော့ဘယ်လို့မှစင်တီမမဟုတ်ပါဘူ
း။ဟုတ်ကဲ့ခုဆိုရင်တပ်ပွဲတွေကြားထဲမှာအရသားတွေထိခဲ့တည်ကြရရလည်းမနေတော့ဘူး။ဘသူ့လက်ချက်မှလည်းထိခဲ့ကြရတော့မသိရဘူးပေါ့လေ။ဒါပေမဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ထုတ်ပြန်ချက်ထဲမှာတော့လက်လောပိပကတ်တွေမှာအေးရခိုင်နဲ့တကယ်ဖွဲ့မှာတာဝန်ရှိတယ်ဆိုပြီးပြောထားတာမျိုးရှိပါတယ်။ဟိုတပ်မတော်သားတွေကတော့လူလူအတွက်စောင့်ရနေတယ်ဆိုပြီးချီးကျူးထားပါတယ်။ဒါပေမဲ့ဒီလိုပြောလိုက်တဲ့ပုံမှာတစ်ဖက်သက်ဆန်တဲ့ငင်းကြဲကြီးကိုထိခိုက်နိုင်တယ်ဆိုပြီးဘဝင်မကျတဲ့သဘောထားတွေအထူးသဖြင့်ကတော့ဒီတိုင်းရင်းသားအင်အားစုတွေချက်မှာဝေဖန်တယ်လဲကြားပါတယ်ဆိုတော့စစ်ရှင်လျှော့ဖို့ငင်းကြဲကြီးထိဥတီဖို့ကြိုးပမ်းရမယ့်အချိန်မျိုးမှာဒီလိုပြောလိုက်တာမျိုးကဟိုလက်တွေ့အကျိုးရှိနေမှာမလားဒေါက်တာမေဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ရှင်မြန်မာနိုင်ငံမှာကနေပြီးတော့ဒီတစ်ပေါင်းများစွာပဋိပက္ခကြားထဲမှာဒီငင်းကြဲရေးနဲ့ပတ်သက်လို့ဘာအောင်မြင်မှုမှရှိခဲ့တာမရှိပါဘူး။ဒါမအောင်မြင်တဲ့နေပြီးတော့ဒီငင်းကြဲရေးလုပ်ငန်းစဉ်တွေကိုဆက်လက်လို့ရှိရင်အဲဒီလက်ရှိအစိုးရအနေနဲ့အောင်မြင်အောင်ဆောင်ရွက်ရမှာဖြစ်ပါတယ်ရှင်။ဒီလိုမျိုးကျွန်တော်တို့နိုင်ငံရဲ့အခြေအနေပေါ်နေပြီးတော့ဒီလေးလေးပါတီအနေနဲ့ကသူတို့ဒီမျိုးသားရင်ကြားစစ်ကြီးဒီငင်းကြဲရေးဆောင်ရွက်တဲ့အခါမှာမျိုးသားရင်ကြားစစ်ကြီးအဲ့ပေါ်ဆောင်တဲ့ခါမှာဒီပြီးတော့မြို့သားရင်ကြားစီရင်ဒီတက်တော်တခုလည်းနဲ့မဟုတ်ဘူးတိုင်းရင်းသားတွေနဲ့ရောပါတယ်ဒီနိုင်ငံရဲ့စုဖွဲ့တွေနဲ့ရောပါတယ်အပေါ်လို့ဒီမြို့သားရင်ကြားစီမှာထည့်သွင်းပါတယ်အဲ့ဒါပေမဲ့တကယ်တမ်းလက်တွေ့ဆောင်ရွက်တဲ့ခါမှာကြာလို့ရှိရင်ဒီမြို့သားရင်ကြားစီရင်ကတက်တော်နဲ့လည်းကျွန်တော်တို့အဆင်မပြေခဲ့ဘူးဆိုတဲ့အရာကိုကျွန်တော်တို့တက်တော်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေဆွေးနွေးတဲ့ခါမှာဒီပြီးတော့ပုံပွင့်လေးနဲ့မြင်သာပါတယ်ဆိုတော့ဒီမြို့သားရင်ကြားစီရင်ကတော့နိုင်ငံရေးပါတီအစည်းအဝေးတွေနဲ့တော့တိုင်းရင်းသားဒီလက်နက်ကင်တိုင်းရင်းသားတွေနဲ့ဟောပြီးတော့ဒီအမျိုးသားရင်ကြစီရေလောက်တလားဆောင်ရက်တလားဆိုလို့ရှိရင်တော့ဘာလှုပ်ရှားမှုမှမတွေ့ရပါဘူးဒါကြောင့်မို့လို့ဒီပြီးတော့ငင်းငယ်ရေးကိုဆောင်ရက်တဲ့အခါမှာဒီအခြေခံအကျဆုံးဖြစ်တဲ့နေပြီးတော့နားလည်မှုယုံကြည်မှုတော့မတိဆနိုင်ပဲနဲ့အဲကျွန်တော်တို့နိုင်ငံဝန်တွေပြီးတော့အခုဆောင်ရတယ်ပြီးတော့ဒါအင်မတန်မှအခက်တရက်ကိုစိတ်ခေါ်တဲ့လူဖြစ်ပါတယ်ဆိုတော့အခုနေမှာအဲ့ပါလို့ငင်းငယ်ရေမဟုတ်ပဲနဲ့စက်ကိုတကယ်များလူလားနေသလားဆိုတဲ့အရာတွေကိုပြည်သူတွေကဒါမေးမို့ထုတ်ကြတယ်ပြည်သူကဒီလိုပဲဖြစ်နေပါတယ်အမှန်တကယ်ကြားလို့ရှိရင်နေပြီးတော့ကျမတို့နေပြီးတော့တရားတွေကိုပဲဆောင်ရွက်ကြည့်လိုက်ပါအစိုးရကိတ္တဆောင်ရွက်နေတဲ့ကိစ္စတွေရှိပါတယ်တက်တော်ကိတ္တဆောင်ရွက်နေတဲ့ကိစ္စတွေရှိပါတယ်ဟိုကဘတ်ဂျက်နဲ့ပတ်သက်လို့နေပြီးတော့နောက်တချို့ဆုံးဖြတ်ချက်တွေနောက်သူကဒီကျမတို့တရားရုံးနဲ့ပတ်သက်တဲ့ကိစ္စတွေမှာနေပြီးတော့အစိုးရနဲ့အစိုးရအောက်မှာနေပြီးတော့တက်လို့ရှိတယ်ဒါကြောင့်မလို့နေပြီးတော့ဒီကိစ္စပေါ်မှာဒီနိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်တဲ့အဲစာတွေနဲ့နေပြီးတော့နိုင်ငံရဲ့ရုပ်ဝတ်ထုတ်တဲ့စာတွေကိုကြည့်လိုက်လို့ရှိရင်ဟက်ဆက်မှုမရှိပါဘူး။နောက်တစ်ခုကဒီတိုင်းရင်းသားတွေပေါ်မှာနေပြီးတော့တစ်ခွက်ချဆက်ဆံတာတွေကျွန်တော်တို့တွေ့ရပါတယ်။ဒါအင်မတန်မှဆက်နေမှာစရာပါ။အမှန်တကယ်ဆိုလို့ရှိရင်ဒီဆိုးရအနေနဲ့နေပြီးတော့အပြစ်ခံရစေဖို့မပန်ချတဲ့ပါလေ။ဆိုအဲ့လိုမျိုးမပန်ချဘဲနဲ့နေပြီးတော့ဒီချီးမွမ်းစကားဆိုလိုက်တာဒီတော့ဒီမိုကရေစီကိုအမှန်တကယ်ဆောင်ရွက်နေတာလားဆိုတဲ့အဲ့ဒီလိုမိဖို့တွေထွက်လာပါတယ်ငင်းကြဲရေးကိုအမှန်တကယ်လိုချင်တာလားအမှန်တကယ်ငင်းကြဲရေးကိုဒီစာရင်းနဲ့နေပြီးတော့ပယ်ဖြတ်နေတယ်လို့ဖြစ်နေပါတယ်အဲ့ဒါကြောင့်မလို့ဒီလိုဒါတွေကိုကျမတို့ကအထူးစိုးရိမ်ပါတယ်ရှင်
ဟုတ်ကဲ့ကိုအောင်မျိုးမင်းအမြင်ရောခင်ဗျာစစ်ရှင်ရောအောင်လောရမယ့်အချိန်မျိုးမှာဒေါ်ဆတ်စုကြည်ထုတ်ပြန်ချက်ကဟိုတချို့လူတွေစိုးရိမ်နေတယ်လို့မိလာကလေးပင့်လို့အချိန်မျိုးဖြစ်သွားနိုင်တယ်လားခင်ဗျာ
ဟုတ်ကဲ့ဒီဒေါ်ဆတ်စုကြည်နည်းဒီထုတ်ပြန်ချက်ကိုဘာကြောင့်အဲ့ဒီအချိန်မှာထုတ်လဲဆိုတာမသိပေမဲ့သူ့ရဲ့ပြောကြားချက်ကြောင့်မလို့ တိုင်းရင်းသားတွေအထူးဖြင့်ဒီရခိုင်ပြည်သူတွေကြားထဲမှာကျွန်တော်တို့တော်တော်လေးအပွဲလို့ရိုက်သွားပါတယ်။ဘာကြောင့်လဲဆိုတော့အခုချိန်မှာတိုက်ပွဲတွေဖြစ်နေချိန်မှာနှစ်ဖက်လုံးကျွလွန်လာလို့ရှိနိုင်တယ်လို့အခုချိန်ထိကျွန်တော်တို့တရားခံဆိုတာမရှိတေချာမသိသေးပါဘူး။ပိုင်ရှင်မေးတွေပဲရှိသေးတယ်။တစ်ဖက်ကလည်းတစ်ဖက်ကျွလွန်ပါတယ်။နောက်တစ်ဖက်ကလည်းတခြားတစ်ဖက်ကကျွလွန်ပါတယ်ဆိုပြီးတော့ဆွဆွဲနေလို့မရှိသေးတယ်။ဒါပေမဲ့အဲ့ဆွဆွဲနေတဲ့ကာလအတွင်းမှာတက်မတော်ကိုပဲအားပေးလိုက်တဲ့ချိန်မှာကျန်တဲ့ဖွဲ့ကပဲတောင်းကျမ်းသူတွေပုံစံမျိုးနဲ့ကျွန်တော်အဖြစ်လုပ်ငန်းလုပ်တယ်လို့အဲ့လိုမျိုးသွားပြီးတော့ထင်အောင်ဒီမှာဖြစ်စီပါတယ်။အဲ့တော့ဒီမှာလည်းကြောင့်မလို့ရက်တီချင်းနဲ့ပတ်သက်ပြီးပြောကြချက်ကအရန်စောလုံးအားကြီးရယ်ဆိုရဲပြောကြချက်ဖြစ်တယ်။အဲ့တော့အခုကျွန်တော်တို့ခုနပင်လုံးနီလာခံကိုလှုပ်ဆောင်တဲ့ချိန်မှာလက်နက်ကင်တိုင်းရင်းသားတွေအားလုံးရင်းမြန်းရေးဆွေးနွေးပွဲမှာပါဝင်မှုလှုပ်ဆောင်တဲ့ချိန်မှာအဲ့ဒီ feeling မျိုးအဲ့ဒီခံစားချက်မျိုးရှိရင်ဒီလိုမျိုးရင်းမြန်းရေးဆွေးနွေးပွဲကိုတက်လာဖို့အတွက်ခက်ခဲသွားလိမ့်မယ်။အချိန်တော့ရင်းမြန်းရေးဆွေးနွေးပွဲမှာလက်ရှိပါနေသောတိုင်းရင်းသားအဖွဲ့တွေကလည်းနော်တိုင်းရင်းသားတွေဆိုရင်ဒီလိုမျိုးသတ်မှတ်ပါလား။နော်စစ်တပ်ကတော့ဒီလိုမျိုးသဘောထားရှိပါလားဆိုပြီးအဆွေးမျိုးရောက်သွားရင်လက်ရှိရောက်နေတဲ့ရင်းမြန်းရေးဆွေးနွေးပွဲကတော့မှချိန်ဆက်သွားဖို့မဟုတ်ဘဲပြန်ပြီးနောက်ဆုံးသွားနိုင်တဲ့
အခြေအနေမျိုးပြောရှိသွားနိုင်တာဒါကျွန်တော်ရဲ့စိတ်ကူးဖြစ်ပါတယ်။ဟုတ်ကဲ့နောက်ဆုံးအနေနဲ့ကတော့တိုက်ပွဲတွေရှင်ရှော့ကိုအထူးသဖြင့်အခုလိုကပ်ဘေးကြုံနေရတဲ့အချိန်မျိုးမှာဒုက္ခရောက်နေတဲ့လူတွေကိုနောက်ထပ်တပူပေါ်နှစ်ပူစင်းမဖြစ်အောင်လုပ်နိုင်မယ့်နည်းလမ်းကိုဘာများမြင်မိတယ်တော်ထုတ်မိခင်ဗျ။ဟုတ်ကဲ့ရှင်။ဆို
တော့ကျွန်တော်အနေနဲ့ကတော့ဒီအခြေအနေပေါ်မှာနေပြီးတော့ကျွန်တော်တို့ဒီဆွေးနွေးတဲ့ခါတိုင်းဒီလက်နက်ကန်ပစိဖက်ခအချိန်ခါမှာနေပြီးတော့ဒီတော်နဲ့လက်နက်ကန်အဲ့ဒါချာတိုင်းတော့လည်းလည်းကိုင်တဲ့ကြားရဲပါအစိုးရအနေနဲ့ညီညာရေးကိုဆောင်ရွက်ဖို့သဘောပြတ်ခန့်ရစေဖို့ကိုဗစ်ကာလတွေပဲဖြစ်ဖြစ်ဒီကြားကိုညီညာရေးစကားဝိုင်းတို့ရအောင်ဆောင်ရွက်ဖို့ကျွန်တော်တို့ဒီနေရာကိုပြန်တိုက်ရောပါတယ်ဒါပေမဲ့လက်ရှိနေပြီးတော့ဒီဆက်ရှိလာတဲ့ statement တွေရဆိုလို့ရှိရင်အဲဒါဘလို့ကအစိုးရအနေနဲ့ကြားဝင်ပြန်ကြားရောမဟုတ်ပါဘူးဒါကြောင့်မလို့ကျွန်တော်အနေနဲ့ကတော့ဒီတခြားသောဒီမှာကနိုင်ငံရေးကောင်းဆောင်များဒီတိုင်းဒေသကောင်းဆောင်များအနေနဲ့ဒီပြီးတော့ဒါအစိုးရကိုပူးပေါင်းဆောင်ရွက်ဖို့အတွက်ပန်ကြားခဲ့ပါတယ်။အခုချိန်ဒီကမှာဒီပြီးတော့ဒီရခိုင်ပြည်နယ်အရေးဒီလည်းမြန်မာနိုင်ငံအရေးဖြစ်ပါတယ်။ဒီမြန်မာနိုင်ငံအရေးကိုဆောင်ရွက်ကြတဲ့အခါမှာဒီပြီးတော့တနိုင်ငံလုံးအရေးကိုကျွန်တော်တို့ဆွေးနွေးပွဲလေးဆောင်ရွက်ကြတော့မယ်ဆိုလို့ရှိရင်အခုရခိုင်မြောက်ဖြစ်နေတဲ့ကိစ္စကိုရခိုင်ပြည်တိုင်းရဲ့တော့မစင်စားဘဲနဲ့တခြားသောနေပြီးတော့ဒီနိုင်ငံရေးထဲမှာဒီပြီးတော့ဆွေးနွေးပွဲထဲမှာပါဝင်ကြတဲ့လက်သက်ကအဖွဲ့တွေရောတိုင်းနာလက်သက်ကအဖွဲ့တွေရောနောက်တော့ဘာလို့ဒီလိုဒီပြည်မရဲကနိုင်ငံရေးကောင်းဆောင်တွေရောနေပြီးတော့ဒါအစိုးရကိုဒီလိုကြားရတဲ့ဒီနိုင်ငံရေးရနေပြီးတော့ဒီစကားဝိုင်းတွေကိုခေါ်လာဖို့နေပြီးတော့ဒါအစိုးရကိုတိုက်တွန်းတင်ပါတယ်ကျွန်တော်ဒီအခုကကြလို့ရှိရင်ကျွန်တော်တို့ဒီအခိုင်အမာနဲ့မှလာဖြစ်တဲ့ဖြစ်ပေါ်နေတယ်ဒါပေမဲ့တခြားနေကမြန်မာတိုင်းနဲ့လုံးကတရားနေတယ်ပြီးတော့ကျွန်တော်တို့အတန်တွေမထက်တလောက်နေပါတယ်အဲ့ဒါကြောင့်မလို့နေပြီးတော့ဒီအကြံနဲ့နေပြီးတော့ညီညာရေးစကားဝိုင်းထဲမှာပါပြီးတော့လက်နက်ကင်အဲတိုင်းတာလက်နက်ကင်များရောဟောပြီးလို့ရှိရင်ဒီပါတီနိုင်ငံရေးနိုင်ငံရေးအင်အားစုများတွေဟာရောဒီရခိုင်ရဲ့တပ်တက်ပြီးလို့ရှိရင်အစိုးရအနေနဲ့အဲကျောင်းဝင်ဆောင်ရွက်ဖို့ပြီးလို့ရှိရင်ဒီလိုမျိုး statement တွေထွက်တဲ့အရာတွေဒီပြီးတော့ညီညာရေးကိုမတင်နိုင်ဘူး။ဟောပြီးပို့ပြီးတော့နေပြီးတော့ဒီလက်နက်ကင်ကြားထဲမှာအော်ပို့ပြီးတော့ဒီတစ်ခါပုံများစေတဲ့အငင်းပွားစေတဲ့အဒီအာတွေကိုအဆုံးသတ်ဖို့အတွက်နေပြီးတော့ကျွန်တော်တို့တိုက်တွန်းတင်ပါလေရှင်
။ဟုတ်ကဲ့ဥပမျိုးမင်းအမြင်ရောခင်ဗျလက်နက်ကင်ပြုတ်ခတ်ဒီရှော့ချနိုင်မှုဆိုရင်ဘသူတွေကဘာတွေများလုံနိုင်တယ်လို့များသုံးသပ်မိလဲခင်ဗျ။
အဲ့တော့လက်ရှိလောလောဆယ်လုံစင်တင်နေခိစားတူပါတော့ကျွန်တော်တို့ဒီလိုမျိုးမြို့နယ်တွေမှာဒီစစ်ပွဲဖြစ်နေတဲ့ဒေသတွေမှာရှိတဲ့မြို့နယ်တွေကိုအဲ့ဖြတ်တောက်ထားတဲ့ဒေသတွေကိုလုံးဝဖြစ်စီတူအပ်ပါ။ဘာရောဘာလဲလဲဆိုတော့စစ်ပွဲကိုလည်းကျွန်တော်တို့ဟိုဆိုရက်ဆန်းမှုတွေလမ်းကြောင်းပေါ်ဆောင်နေလို့လက်ရှိကျွန်တော်ဆိုရင်ရတဲ့ COVID-19 ရဲ့ဆက်ပြေးမှုကျွန်တော်တို့ဒီဒီကြိုက်ဒီကြိုက်ပြီးနေတယ်။နောက်တစ်ခုကအခုဆိုလို့ရှိရင်ကျွန်တော်တို့မြို့မှာနေတဲ့တွေရောကွာရန်တင်းဝင်ပြီးတော့ကျွန်တော်တို့ဟိုကျွန်တော်ဒုက္ခရောက်အဲ့ဒီဒေသထဲမှာစားနေရေးကပုံပြီးဒုက္ခရောက်မှာတေးချာတယ်။အဲ့တော့အဲ့ဒီဒေသမှာရှိတဲ့ PDP ကိုစားနေရေးကအလုံးလောက်ရရှိနိုင်မှုအတွက်လမ်းကြောင်းတွေကိုကျွန်တော်ဖွင့်ပေးပါဒီလက်နက်ကင်ဖွဲ့မှဒီလိုမျိုးလူသားချင်းစာနာတော့အကူအညီပေးတဲ့ဟာတွေကိုမတိုက်ပါနဲ့အဲ့ဒီကိုဗစ်ဖြစ်တဲ့ပထမဆုံးပူးပေါင်းဆောင်ရွက်တဲ့ဒီနေ့ဒီလက်ကျွန်တော်တို့ခုနဆွေးနွေးမှု process ကိုကြွားနိုင်မှုအတွက်နိုင်ငံကြီးကျွန်တော်တို့ပြဋိဌာန်းမှုဖွင့်ထားဖို့လိုအပ်ပါတယ်အဲ့တော့ဆရာမဒေါက်တာမေပြောသလိုပဲကျွန်တော်ဒီလုပ်ငန်းနဲ့ပတ်သက်လို့ညီညာရေးအတွက်ကျွန်တော်ဆက်လက်လို့လုပ်ဆောင်ပေးပါပါတယ်ဒီရခိုင်ကခုနလိုပြောဆိုရဟာမှာကျွန်တော်ရခိုင်ပြည်နယ်တစ်ခုမှကပဲနဲ့ကျန်တော့နိုင်ငံဒီလေကုန်လုံးကျွန်တော်တိုင်းရင်းသားကောင်းဆောင်မှုတို့ကဒီအတွက်ကိုဆွေးနွေးဖို့အတွက်လိုအပ်ပါတယ်။ All inclusive ဖြစ်ဖို့အတွက် ရင်းရိုင်းလုပ်ငန်းစဉ်တွေအမြန်ဆုံးပြန်စတင်မှာဖြစ်နေမှာဖြစ်ပါတယ်။အဲ့တော့ချက်ချင်းလို့ဆောင်မရှိတာကြည့်ရင်ရင်းရှိဆက်နေလို့ဆောင်သွားမယ်တခုအဲ့ဒီလိုကျွန်တော်နောက်ခုခွဲလို့ပြောချင်ပါတယ်။
ဟုတ်ကဲ့ပါခင်ဗျာအချိန်ပြည့်ပြီဆွေးနွေးပေးကြတဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာလွတ်ခွင့်ရေးလှူရှာသူညီမကြီးမြန်မာဒါရိုက်တာဦးအောင်မျိုးမင်းတို့နဲ့နားဆင်ကြည့်ရှုတဲ့ပရိသတ်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ဆက်သွယ်မှုလိုင်းမကောင်းတဲ့ကြောင့်အထင်ကြီးလိမှုမရှိတဲ့အတွက်လည်းတောင်းပန်ရပါတယ်ဆွေးနွေးဆွေးနွေးခန်းအစီအစဉ်ကိုလည်းဒီနေရာမှာပဲအဆုံးသတ်ပါရစေဒီအစီအစဉ်ကိုတော့ VOA မြန်မာပိုင်းရဲ့စနေနေ့ည9:00 နာရီကနေ10:00 နာရီထိနဲ့တနင်္ဂနွေနေ့မနေ့6:00 နာရီကနေ9:00 နာရီရေဒီယိုအစီအစဉ်တွေမှာနားဆင်နိုင်ကြပါတယ်ကျွန်တော်အောင်လွင်ပါခင်ဗျာ
American Tan ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။ Coronavirus ရောဂါပိုးဟာကမ္ဘာတစ်လွှမ်းမှာလူပေါင်း2,800,000ခွဲကျော်ကိုကူးစက်နေပြီးသေဆုံးရသူပေါင်းက2,000,000ကျော်နေပြီလို့Johns Hopkins တက္ကသိုလ်စနေနေ့စက်တမ်ဘာဖော်ပြထားပါတယ်။ဒီလိုအခြေအနေမျိုးမှာဒီရောဂါအတွက်ဆေးစစ်တဲ့အခါမှာ antibody လို့ခေါ်တဲ့ကိုယ်ခံအားရှိနေတာတွေ့ရပြီးဒါဟာရောဂါတန်ခံနိုင်ရင်ရှိပြီဆိုတာပြနေတယ်လို့သတ်မှတ်ပြီးတချို့နိုင်ငံအစိုးရတွေကခီးသွားခွင့်အလုပ်ခွင့်ဝင်ခွင့်တွေပေးလို့ရနိုင်တယ်လို့အကြံပြုနေကြတာဖြစ်ပါတယ်။ဒါကြောင့် coronavirus ရောဂါပိုးကူးစက်ခံရပြီးပြန်လည်ထလာသူတွေဒီရောဂါပိုးတန်ခံနိုင်သွားတာကြောင့်နောက်တစ်ချီထပ်ပြီးမဖြစ်နိုင်ဘူးလို့ပြောရတော့အောင်ခိုင်လုံးတဲ့တက်တဲ့ထောက်တာမရှိဘူးလို့စနေနေ့မှာပဲဒလွေရှိုးကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးလိုက်ပါတယ်။ Saudi Arabia နိုင်ငံမှာချိန်တန်ဖြစ်တံပေးတာကိုပယ်ဖျက်လိုက်ပြီးဖြစ်ပါတယ်။ဒါဟာ Saudi ပြည်နဲ့ဩစာကြီးမှတဲ့သူ့ရဲ့သားတို့ရဲ့နိုင်ငံပြုပြင်ပြောင်းလဲအစီအစဉ်တက်ကအရေးပါတဲ့ခြေလှမ်းတရဖြစ်တယ်လို့ Saudi Arabia လူ့ခွင့်ရေးကော်မရှင်ကစနေနေ့မှာပြောပါတယ်။Saudi Arabia နိုင်ငံမှာတရားရုံးအမိန့်နဲ့ချိန်တန်အပြစ်ဒဏ်ပေးလို့ရှိပြီးတခါတလေချိန်တန်ကိုအချက်ပေါင်းရားနဲ့ချီပြီးအပြစ်ပေးလို့ရှိပါတယ်။ထိုင်းနိုင်ငံနဲ့တောင်ကိုရီးယားနိုင်ငံတွေကလည်းမြန်မာနိုင်ငံကိုပြန်လာလို့တဲ့မြန်မာနိုင်ငံသားတွေအတွက်ကယ်ဆယ်ရေးလေယာဉ်တွေနဲ့ခေါ်ဆောင်ဖို့စီစဉ်နေတယ်လို့ထိုင်းနိုင်ငံဘန်ကောက်မြို့နဲ့တောင်ကိုရီးယားနိုင်ငံဆိုးမြို့ကမြန်မာတန်ယုံတွေကဧပြီလ25ရက်နေ့ရက်စွဲနဲ့ကြေညာချက်တွေထုတ်ပြန်ထားပါတယ်။ဧပြီလတဲ့တောင်ကိုရီးယားနိုင်ငံတဲပြန်သွားကြတဲ့မြန်မာအလို့သမား33ယောက်ဟာတောင်ကိုရီးယားနိုင်ငံကပြတ်ထန်းထားတဲ့14ရက်တိကျခွဲနေရမယ်ဆိုတဲ့စီးမြင်ဥပဒေကိုမလိုက်နာတဲ့အတွက်ပြည်နယ်တန်ပိတ်ခံရမယ့်အရေးနဲ့ကြုံရတယ်လို့ဆိုးမြို့မြန်မာတန်ယုံကအလို့သမားတန်ရာရှိဦးစေယဝင်းတင်ကကြေညာချက်ထုတ်ပြန်ထားပါတယ်။ထိုင်းကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဧပြီလ25ရက်နေ့မှာပဲထိုင်းနိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ရောဂါနောက်ထပ်အကူးဆက်ခံရသူ53ဦးကိုတွေ့ရှိခဲ့ပြီးဒီထဲမှာမြန်မာနိုင်ငံသားက34ဦးပါဝင်နေပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျတပါ။
This program has come to you from the Voice of America, Washington.